Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရက်2015ခုနှစ်မတ်လ26ရက်ကြာသပတေးနေ့ည9:00နာရီကနေ 10:00 အထိစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 30 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါ။ခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ပြည်သူနိုင်ငံမှာလူပေါင်း150ကျော်ထိဆုံးခဲ့တဲ့လေရင်ပြတ်ကျမှုမှာတော်ပဲလီယံမှုကတမင်တက်တက်လုတ်ခဲ့တာဖြစ်ကြောင်းတွေ့ရှိခဲ့ကြပါတယ်။မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေအသစ်မှာအများပြည်သူသဘောထားတွေပုံမထက်သွင်းမှု Human Rights Watch လူခွင့်ရေးအဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့တို့ရှင်းပြပေးမှာပါ
။အခုညပိုင်းနားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့ပညာရေးအသုံးစရိတ် 20 ရာခိုင်နှုန်းတိုးပေးမယ့်အချက်မပါဝင်တဲ့ပညာရေးဥပဒေမူကြမ်းကိုအတည်ပြုလိုက်ပါပြီ
။ပညာရေးအသုံးစရိတ်ကို9နှစ်တွင်းမှာ20ရာခိုင်နှုန်းအထိတိုးမြှင့်ဖို့ဆိုတာလေ။အဲ့ဒါလေးကတော့မအောင်မြင်ဘူးဖြစ်သွားတာပေါ့နော်။ဆီယာကိုင်းတို့အထီးဆိုတော့
အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ရဲ့ပြောပြချက်ပါ။တခါပြည်ထောင်စုလွတ်တော်ကတော့ဝန်ထမ်းတွေလာစားတိုးပေးဖို့ဆုံးဖြတ်လိုက်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာဒီနေ့ညဦးပိုင်းပောက်ကွဲမှုဖြစ်ခဲ့တဲ့အခြေအနေကိုလည်းနောက်ပိုင်းမှာပြောပြပေးသွားဖို့ရှိပါတယ်ရှင်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးပါမယ်ရှင်။
ဂျမန်ဝင်းစ်လေကြောင်းလိုင်းကခီးသတင်းလေရင်ပြည်သူနိုင်ငံကအဲပ်စ်တောင်တန်းမှာပြက်ကျခဲ့တာဟာတွဲဖက်လေရင်မှုကတမင်တက်တက်လုတ်ခဲ့တာကြောင့်လို့ပြည်သူအစိုးရရှင်တွေကပြောလိုက်ပါတယ်။အသက်28နှစ်အရွယ်တွဲဖက်လေရင်မှုအန်ဒရစ်လူပစ်စာလေရင်မှုစခန်းနဲ့ပြန်ဝင်နေအောင်တကားကိုတော့ပိတ်ထားပြီး Airbus A320 လေရင်ကိုတယောက်ထဲမောင်းခဲ့တာဖြစ်တဲ့အကြောင်းအစိုးရရှင်တွေ Price Robin ကပြောဆိုခဲ့တာပါ။ဒီနောက်မှာတော့တွဲဖက်လေယာဉ်မှုဟာလေယာဉ်ကိုအနိုင်မဲဆင်းသက်ခဲ့ပြီးတနအီကိုမိုင်430ကျော်လုံးနဲ့ပြန်တန်းလာရာကပြည်သူနိုင်ငံရှိတောင်ဝိုင်းမှာရှိတဲ့လူသူနယ်မနည်းတဲ့ရေခဲတောင်ဒေသမှာပြက်ကျခဲ့တာဖြစ်ပါတယ်။လေယာဉ်မှာလိုက်ပါလာသူ150စလုံးသေဆုံးခဲ့တာပါ။လေယာဉ်ကိုအနိုင်မဲထိရောက်ဖို့ဆိုတာတမင်သက်သက်လုံးမှသာဖြစ်နိုင်ပြီးစုံစမ်းမှုတွေအရတမင်လုတ်တယ်ဆိုတာကိုလည်းတွေ့ရတဲ့အကြောင်းအစိုးရရှင်တွေကပြောပါတယ်။အကြမ်းဖက်မှုလို့ယူဆနိုင်တဲ့လက္ခဏာမတွေ့ရပေမဲ့တွဲဖက်လေယာဉ်မှုနဲ့ပတ်သက်တဲ့အချက်အလက်တွေကိုစုံစမ်းပြီးမှသာအတိအကျပြောနိုင်မယ်လို့လည်းဆိုပါတယ်။လေယာဉ်စခန်းထဲကအတန်နဲ့မတန်းတင်ထားတဲ့ black box စစ်ထဲကပြတ်မကျခင်နောက်ဆုံးချိန်ကအတန်တွေကိုစုံစမ်းသူတွေနားထောင်ကြည့်ရမှာတော့လေယာဉ်စခန်းနဲ့ပြန်ဝင်မှုကြိုးစားနေတဲ့လေယာဉ်မှုကတကားကိုအချင်းချင်းထုတဲ့အတန်တွေကိုလည်းကြားခဲ့ကြရတာပါ။ဒါပေမဲ့တွဲဖက်လေယာဉ်မှုကတကားကိုဖွင့်မပေးဘဲလေကြောင်းထိန်းသိမ်းစခန်းကိုလည်းမဆက်သွယ်ဘူးလို့ပြောပါတယ်။ပြတ်ကျကနေအချိန်ကျမှခီးတွေရဲ့အထက်တလန့်အဝေးတန်တွေကိုကြားခဲ့ရတဲ့အတွက်လည်းရုတ်တရက်အသက်ပြောက်ခဲ့ရဖို့ရတယ်လို့အစိုးရရှင်တွေကပြောပါတယ်။
နိုင်ငံတကာကအတိအမှတ်ပြုလက်ခံထားတဲ့ယေမန်သမ္မတအက်ဒ်ရာဘူမန်ချောဟာဒီကိုပင်လယ်ကွေ့ဒေသအာရဗ်မဟာမိတ်တွေနဲ့ဒေသရင်းနိုင်ငံတွေဝိုင်းဝန်းပြီးကူညီနေတဲ့ဆစ်စင်ရဲ့အတွင်းဒီကနေ့မှာတော့ဆော်ဒီအာရေဗျနိုင်ငံကဦးဆောင်ပြီးတဘုံတွေရဲ့ဆစ်ဖက်ဆိုင်ရဲ့ပြစ်မှတ်တွေကိုလေကြောင်းကတိုက်ခိုက်ခဲ့ပါတယ်။ဆန္ဒမျိုးရောမှရှိတဲ့အဓိကလေရင်ခွင်အနီးတစ်ဝိုက်ကပြစ်မှတ်တွေကိုလေကြောင်းကနေတိုက်ခိုက်ရမှာအနီးနားကအိမ်တချို့လည်းပျက်စီးပါတယ်။သမ္မတဟာဒီကိုဖယ်ရှားဖို့ကြိုးပမ်းနေတဲ့ရှီယာဟူသီတပ်ပုံတွေကိုကြောတောက်နောက်ခံပေးထားတဲ့အီရန်နိုင်ငံကတော့စစ်စင်ရေးတွေဟာအန္တရာယ်ကြီးတဲ့ခြေလှမ်းတစ်ချက်ဖြစ်ပြီးယေမန်နိုင်ငံရဲ့အကြက်တဲတွေကိုပိုဆိုးသွားနိုင်တယ်လို့သတိပေးပါတယ်။ဒါပေမဲ့စီးရီးယားပအဝင်ပတ်သက်ဖို့မရှိဘူးလို့အီရန်အစ်မအရာရှိသူကပြောပါတယ်။ဟူသီတပ်ပုံတွေဘက်ကစစ်ဗဆိုင်ရာတာဝန်ရှိသူတွေကတော့ sorry နိုင်ငံရဲ့လေကြောင်းစစ်စင်ရေးအတွင်းလူ18ဦးတည်းမနေ့တေဆုံးပြီး14ဦးထဏ်ရာရတယ်လို့ပြောပါတယ်။အတိမပြည့်နိုင်သေးတဲ့သတင်းတွေရလေကြောင်းတိုက်ခိုက်မှုအတွင်းတပ်ပုံခေါင်းဆောင်3ဦးထဏ်မနေ့တေဆုံးထဏ်ရာရတယ်လို့ဆိုပါတယ်။ယေမန်မှာ sorry အာရေဗျဥဆောင်တဲ့စစ်စင်ရေးတွေကိုအပြည့်အဝထောက်ခံမယ်လို့အာရဗ်အဖွဲ့ချုပ်ကကတိပြုထားပါတယ်
။ယူရိုနိုင်ငံကမဟာဗျူဟာကျရဲ့ ticket မျိုးကိုအဲစစ်သွေးကြွရည်လက်ထက်ကပြန်လည်သိမ့်ပိုင်နိုင်မှုတလကြာထိုးစစ်မှအကူအညီပေးဖို့ဝန်ကြီးချုပ်ဟေဒါအယ်အဘာဒီကတောင်းခံခဲ့ပြီးနောက်မှာပဲမနေ့ကဆက်လို့အမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်တွေလေကြောင်းကထိုးစစ်ဆင်တိုက်ခတ်နေပါတယ်။ပြင်ပကလေကြောင်းစစ်ကူတွေမယူဘဲယူရိုတပ်ဖွဲ့တွေနဲ့ရှီယာပြည်သူစစ်တွေပူးပေါင်းပြီးမြေပြင်ထိုးစစ်ဆင်နွှဲခဲ့ရမှာတိကရစ်မျိုးပြင်ပကိုအလွယ်တကူသိမ့်နိုင်ခဲ့ပေမဲ့နောက်ထပ်ရှေ့မတိုးနိုင်ပဲတန့်နေကြတာပါ။ညွန်မောင်းတပ်ဖွဲ့တွေကိုခုခဲနေတဲ့အမေရိကန်စစ်တပ်ကဒုတိယဖွဲ့ချုပ်ကြီး James Terry ကတော့လေကြောင်းစစ်စင်ရေးတွေကြောင့်ယူရိုတပ်ဖွဲ့တွေအနေနဲ့စစ်သွေးကြွတွေကိုတက်ခတ်ရမှာပိုပြီးအသာစီးရမယ်လို့ပြောပါတယ်။လေကြောင်းတက်ခတ်မှုတွေကစစ်သွေးကြွတွေအခိုင်အမာခြေကုပ်ယူထားတဲ့စခန်းတွေကိုပြင်မှတ်ထားပြီးအခြေခံအဆောက်အုံတွေကိုလည်းထိခိုက်မှုနည်းနိုင်တယ်မြန်နေပေါ့ဆောင်ရွက်ဖို့ရည်ရွယ်ထားကြောင်းလည်းပြောဆိုခဲ့တာပါ
။အီရန်ရဲ့နျူကလ িয়ার စီစဉ်တွေအတွက်မူပေါင်းတစ်ခုချမှတ်နိုင်မှုတတ်မှတ်ရနီးလာပြီးမှ အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံခြားရေးဝန်ကြီးဂျေဗစ်ဇရစ်တို့ဟာဒီကနေ့ချက်တပရီနေမှာချက်နေတဲ့ညှိနှိုင်းမှုတွေကိုဆက်လက်ညှိနှိုင်းဖို့လုပ်နေပါတယ်။ဆွစ်ဇာလန်နိုင်ငံလူဆန်းမှာကျင်းပတဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်မသွားခင်ဝန်ကြီးကယ်ရီကမတ်လ31ရက်နေ့တက်မတ်ရံမှာသဘောတူညီချက်ရဖို့လမ်းကိုပဲအမေရိကန်ပြည်တော်စုဘက်ကရှေ့ရှုမှာဖြစ်ကြောင်းသတင်းတောက်တွေကိုပြောပါတယ်။အီရန်နဲ့တူအမေရိကန်ဗြိတိန်တို့ပြင်သစ်ရုရှားနဲ့ဂျာမနီနိုင်ငံတွေပါတဲ့အဖွဲ့ဟာအီရန်ရဲ့နျူကလ িয়ার အစီအစဉ်တွေအတွက်နောက်ဆုံးသဘောတူညီချက်ကိုဂျွန်လကုန်မှာရအောင်လုပ်နေတာပါဒီသဘောတူညီချက်ကနေအီရန်တက်စီးပွားရေးအရေးယူတန်းခတ်မှုတွေဖြေလျှော့ပေးနိုင်ဖို့အတွက်အီရန်ဘက်ကသူ့ရဲ့နျူကလ িয়ার လုံဆောင်မှုတွေကိုရပ်တန့်ပေးရမှာဖြစ်ပါတယ်မကြာခင်လတွေအတွင်းနှစ်ဖက်ဆွေးနွေးမှုတွေအချိန်ကြီးလုံဆောင်ခဲ့ပေမဲ့အခုချိန်ထိတော့အီရန်ဘက်ကယူရေနီယံတန့်စင်ရမှာတုံးတဲ့ဆက်ချောင်းရေအတွက်ဘယ်လောက်ခွင့်ပြုမလဲဆိုတာနဲ့အနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့မှုဘယ်လိုကာလတတ်မှတ်ရပ်ဆိုင်ပေးမလဲဆိုတဲ့အသေးစိတ်အချက်အလက်တွေနဲ့ပတ်သက်ပြီးသဘောတူညီမှုမရသေးပါဘူး
ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမေကန်တမြန်မာပိုင်းစီစဉ်ရဲ့ကြာသာပြင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေအသစ်မှာပတ်ဝန်းကျင်နဲ့လူမှုအသိုင်းအဝိုင်းကိုထိထိရရအကောက်အွယ်ပေးနိုင်အောင်ပြန်လည်တုံ့တက်ရေးဆွဲဖို့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Human Rights Watch ကတိုက်တွန်းလိုက်ပါတယ်ရင်းနှီးမြှုပ်နှံမှုဥပဒေကြမ်းရေးဆွဲရမှာအများပြည်သူနဲ့အပြည့်အဝတိုင်ပင်ဆွေးနွေးမှုတွေမရှိတာကြောင့်လူ့ခွင့်ရေးပေါ်ရက်ခတ်မှုတွေရှိလာနိုင်တယ်လို့လည်း HR ဖွဲ့ကဒီကနေ့ပဲကြေညာချက်ထုတ်ပြန်တတိပေးခဲ့တာပါကမ္ဘာစီးပွားရေးမှာမြန်မာနိုင်ငံပြည်လဲဝင်ဆက်နိုင်အောင်ရည်ရွယ်ထားတဲ့ယင်းနှိမ့်ညွတ်နယ်မှုဥပဒေတွေဟာဥပဒေရေးရာအရာတမိုင်းဝင်မှကြောက်တစ်ခုဖြစ်လာနိုင်ပေမဲ့မြန်မာဆိုရာအများပြည်သူနဲ့တိုင်ပင်ဆွေးနွေးမှုတွေမှာတော့အကြီးအကျယ်အားနည်းခဲ့တဲ့အကြောင်း HRW ရဲ့နိုင်ငံတကာဗန်ဒိုင်းဆိုင်ရာချွင်းကျင်သူ Jessica Evans ကပြောပါတယ်ဥပဒေကိုဂရုတစိုက်မရေးဆွဲခဲ့ရင်အစိုးရအနေနဲ့လူခွင့်ရင်းနဲ့ပတ်ဝန်းကျင်ကိုမထိခိုက်အောင်ကာကွယ်ပေးနိုင်မဲ့လှုပ်ထုံးလုပ်နည်းတွေဥပဒေတွေပြဋ္ဌာန်းရမှာအခက်ကြုံရလိမ့်မယ်လို့လည်းသတိပေးခဲ့တာပါယင်းနှိမ့်ညွတ်နယ်မှုဥပဒေအတွက်အများပြည်သူရဲ့သဘောထားတွေထည့်သွင်းနိုင်မှုနဲ့လူမှုဖွဲ့စည်းရေးနဲ့ဆွေးနွေးတိုင်ပင်မှုတွေလုပ်နိုင်အောင်မတ်လ26ရက်နေ့နောက်ဆုံးသတ်မှတ်ထားတာကိုလည်းတက်တန်းထပ်တူပေးဖို့နယူးယောက်ခြေဆိုင်လူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ HRW ကတိုက်တွန်းထားပါတယ်
နိုင်ငံခြားကလာတဲ့ရွှေပြောင်းလုံသားတွေကိုကျွန့်ပြုတ်စေခိုင်းနေတဲ့ထိုင်းနိုင်ငံကငါးဖက်လုပ်ငန်းတွေကိုအရေးယူဖြိုခွင်းပေးဖို့အတွက်အမေရိကန်အစိုးရနဲ့လုပ်ငန်းရှင်ကြီးတွေကထပ်မံတောင်းဆိုလိုက်ပါတယ်။မနေ့ကထုတ်ပြန်ခဲ့တဲ့ AP သတင်းတပုတ်မှာထိုင်းနိုင်ငံကပင်လယ်ရေပစ္စည်းတွေဟာအိန္ဒိယမြန်မာနဲ့တခြားဆင်းရဲတဲ့နိုင်ငံတွေကအလုပ်သမားတွေကိုကျွန့်ပြုတ်စေခိုင်းပြီးအမေရိကန်နိုင်ငံကစူပါမားကတ်တွေစားတောက်ဆိုင်တွေနဲ့အိမ်မွေးတိရစ္ဆာန်စားရောင်းတဲ့ဆိုင်ကြီးတွေကိုဖြန့်ဖြူးနေကြောင်းအချက်အလက်ပြည့်စုံဖော်ပြရေးသားထားတာပါ။အခုလိုလူကုန်ကူးခံရမှုတွေနဲ့တူလူခွင့်ချုပ်ဖောက်ခံရတဲ့ထိုင်းနိုင်ငံကားလုပ်ငန်းကထွက်တဲ့ပင်လယ်စာအများပြားကိုအမေရိကန်နိုင်ငံကိုတင်သွင်းနေတာနဲ့ပတ်သက်ပြီးမနေ့ကအမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနကထူးဆိုးရင်ကြောင်းနဲ့နိုင်ငံရဲ့ချားရွှေပြောင်းလုံသမားတွေကိုအကာအကွယ်ပေးနေအောင်လှုပ်ဆောင်ဖို့တောင်းဆိုလိုက်ကြောင်းနိုင်ငံချိုင်းဌာနပြောခွင့်ရဂျန်ဆာကီကပြောပါတယ်။ထိုင်းနိုင်ငံဟာပြီးခဲ့တဲ့နှစ်ကလည်းလူကုန်ကူးမှုတိုက်ဖျက်ရေးကိုအောက်ခြေစံနှုန်းပြည့်မီအောင်မလုပ်နိုင်တဲ့အတွက်အမြင့်မဲဆင်းသွင်းထားတယ်လို့လည်းပြောပါတယ်။ထိုင်းနိုင်ငံချိုင်းဝန်ကြီးဌာနကတော့မနေ့ကညညာချက်တစ်ဆောင်ထုတ်ပြန်ပြီးထိုင်းနိုင်ငံမှာနိုင်ငံသားရွှေပြောင်းအလို့သမားတက်တက်သမား6တန်းရှိကြောင်းနဲ့အများစုဟာ9လုပ်ငန်းတွေမှာလုပ်ကံနေပြီးအခုအစိုးရစီမံမှတ်ပုံတင်ကြရတယ်လို့သူတို့ကိုထိုင်းလုပ်သားတွေလို့ပဲအကာအကွယ်တွေပေးထားတယ်လို့ပြောပါတယ်။ဒါအပြင်ထိုင်းနိုင်ငံရဲ့9လုပ်ငန်းမှာလုပ်နေတဲ့9ဖန်လေ9,900ကျော်အတွက်စောင့်ကြည့်ဆက်တွေကိုတက်ဆင်ဖို့စီစဉ်ထားပြီးအနီးကပ်စစ်ဆေးမှုတွေကိုပို့ပြီးလှုပ်ဆောင်သွားမယ်လို့ပြောကြားခဲ့ပါတယ
်။ဒီနိုင်ငံမှာအကျင့်ပြတ်ချစားမှုတွေနဲ့ယိုယွန်းနေတဲ့တရားစီရင်စနစ်ကိုပြုရင်ပြောင်းလဲသွားမှာဖြစ်တဲ့အကြောင်းသမ္မတရှီကျင်းပင်ကထပ်မံကြေပြုလိုက်ပြီးမြဲတရားရုံးတွေပေါ်ကွန်မြူနစ်ပါတီရဲ့ထိန်းချုပ်မှုတွေကတော့ရော့သွားမှာမဟုတ်ဘူးလို့လည်းပြောဆိုလိုက်ပါတယ်။မာယွန်ပြည်ပြည်ထောင်စီရင်ခဲ့တဲ့အမှုကြီးတွေမကြာခင်ငါပဲဇက်တိုက်ဆူဆူလို့ပေါ်ပေါက်ခဲ့ပြီးနောက်မှာတော့အတင်းကျပ်ဖြောင်းချက်ပေးဝန်ခံခိုင်းတာတွေပေါ်အဓိကထားစီရင်ရချလိရှိတဲ့တရုတ်နိုင်ငံရဲ့တရားစီရင်စနစ်ပေါ်လူရည်ရဲ့ယုံကြည်မှုတွေလည်းရော့ချလာနေတာပါ။တရားမှုတွေမာယွန်ပြည်အဖြစ်ပေးတာတွေပါဝင်တရားစီရင်စနစ်မှာလုပ်ပုံကိုင်ပုံလွှဲမနေတာတွေကပြဿနာအဖြစ်ရှိနေစေဖြစ်တဲ့အကြောင်းဒီသတင်းပတ်ထဲသမရရဲ့မင်ကွန်းထဲမှာအတိအမှတ်ပြုပြောကြခဲ့တယ်လို့လည်းအစိုးရပိုင်းစင်ဝါသတင်းကဖော်ပြပါဗျ။ပြဿနာတွေကိုအချိန်မီမဖြေရှင်းနိုင်ရင်တရားဥပဒေစိုးမိုးရေးတိုးတက်မှုရဖို့အဟန္တာဖြစ်စေနိုင်တယ်လို့လူမှုအတိုင်းဝန်ကြားတရားမျှတမှုကိုလည်းထိခိုက်စေလိမ့်မယ်လို့သတိပေးခဲ့တာပါ။ဒါပေမဲ့ဒီချိန်ထဲမှာပဲကွန်မြူနစ်ပါတီအနေနဲ့တရားရုံးနေပေါ်အာဏာသက်ရောက်နေဦးမှာဖြစ်ပြီးဒါကလည်းဆိုရှယ်လစ်တရားစီရင်စနစ်မှာနိုင်ငံရေးအရာအကျိုးရှိစေနိုင်တဲ့ထူးခြားတဲ့ဇယားလက္ခဏာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်
စင်ကာပူနိုင်ငံကိုတည်ထောင်သူဝန်ကြီးချုပ်ဟောင်းလီကွမ်းရွယ်နိုင်ငံတော်စာပနအခမ်းအနားကိုတနင်္ဂနွေနေ့ချင်းပါတဲ့ခါမှာကမ္ဘာတဝန်းကနိုင်ငံခေါင်းဆောင်အတော်များများတက်ရောက်ကြမှာဖြစ်ပြီးအဲ့ဒီထဲမှာဩစတြေးလျ၊အိန္ဒိယ၊ဂျပန်၊တောင်ကိုရီးယားနိုင်ငံတွေကဝန်ကြီးချုပ်တွေနဲ့တရုတ်ခေါင်းဆောင်တွေလည်းတက်ရောက်ဖို့ရှိပါတယ်။မနေ့ကတော့အမေရိကန်သမ္မတဘဲရက်အိုဘားမားကစာပနအခမ်းအနားကိုတက်ရောက်မဲ့သမ္မတရဲ့ကိုယ်စားလှယ်ဖွဲ့အမည်စင်းကိုကြေညာခဲ့ပါတယ်။သမ္မတကိုယ်စားလှယ်ဖွဲ့ကိုအမေရိကန်သမ္မတဟောင်းကလင်တန်ဦးဆောင်တက်ရောက်မှာဖြစ်ပြီးကိုယ်စားလှယ်ဖွဲ့ထဲမှာနိုင်ငံခြားရေးဝန်ကြီးချုပ်ဝန်ကြီးဟောင်းဟင်နရီကစ်ဆင်ဂျာလည်းပါပါတယ်။မစ္စတာလီဟာစင်ကာပူကျွန်းနိုင်ငံကလေးကိုကမ္ဘာမှာစီးပွားရေးအင်အားကြီးနိုင်ငံတစ်နိုင်ငံဖြစ်ကျွဲဝတ်အောင်လှုပ်ဆောင်ပေးခဲ့သူမို့အာရှနိုင်ငံရေးသမားတွေကစံပြပုဂ္ဂိုလ်ဖြစ်သတ်မှတ်ထားတာဖြစ်ပါတယ
်။နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မြို့သက်တို့ကြီးညာပေးခဲ့ကြတာပါ။အခုထုတ်လွှင့်ပေးမယ့်သတင်းလာတွေထဲမှာတော့အရင်ဆုံးအမျိုးသားလွှတ်တော်ကအတည်ပြုပေးလိုက်တဲ့ပညာရေးဥပဒေအကြောင်းနဲ့စပါမယ်။အမျိုးပညာရေးလေးပွင့်ဆိုင်ဆွေးနွေးပွဲမှာဒီမိုကရေစီပညာရေးလှုပ်ရှားမှုကော်မတီတွေပါဝင်တဲ့လေးပွင့်ဆိုင်ဆွေးနွေးပွဲကရလာတဲ့အမျိုးသားပညာရေးဥပဒေမူကြမ်းကိုအမျိုးသားလွှတ်တော်ကအတည်ပြုပေးလိုက်ပါတယ်။ဒါပေမဲ့လက်ခံအတည်ပြုတဲ့အထက်မှာပညာရေးအသုံးစရိတ်20ရာခိုင်နှုန်းအထိတိုးမြင့်ပေးဖို့တောင်းဆိုချက်နဲ့တချို့အချက်လက်တွေကိုလက်မခံဘဲအတည်ပြုပေးလိုက်တာဖြစ်ပါတယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ကျောင်းသားတွေပါဝင်ရေးဆွဲထားတဲ့အမျိုးသားပညာရေးဥပဒေမူကြမ်းပါအချက်လက်တွေကတဝက်လောက်ကိုလက်ခံခဲ့ပြီးအရေးကြီးတဲ့အချက်ဖြစ်တဲ့ပညာရေးအသုံးစရိတ်ကို20ရာခိုင်နှုန်းထိသုံးစွဲဖို့ကိစ္စနဲ့ပတ်သက်လို့မူကြမ်းမှာပါဝင်ခြင်းမရှိတော့ဘဲအမျိုးသားလွှတ်တော်မှအတည်ပြုပြဋ္ဌာန်းခဲ့တယ်ဆိုပြီးရခိုင်ပြည်နယ်မျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကဆိုပါတယ်
။ပညာရေးအသုံးစရိတ်ကို9နှစ်တွင်းမှာ20ရာခိုင်နှုန်းအထိတိုးမြင့်ဖို့ဆိုတာလေ။အဲ့ဒါလေးကတော့မအောင်မြင်ဘူးဖြစ်သွားတာပေါ့နော်။နစီရခိုင်နှုန်းအထိဆိုတာကိုသူတို့လက်မခံကြဘူးဖြစ်နေ။ဟိုကျွန်တော်တို့ပါဝင်တခြားပုဂ္ဂိုလ်တို့တို့မများကတော့เนาะနစီရခိုင်နှုန်းအထိကိုသဘောတူကြတော့လည်းပဲအများရာစုသဘောမတူဘူးဖြစ်သွားတာပေါ့ဗျာ။အများစုပေါ့နော်။အဲတက်မလို့ဖက်ကဘုံမှုတယောက်ပြင်တဲ့ဥစ္စာအောင်မြင်သွားတာပေါ့။နော်သူတို့ကနှစ်လက်ကိုဒီ၅နှစ်တည်းမှာရာနှုန်းတိုးမြင့်ဖို့လျှောက်ပေးသူဖက်ကပြင်နေလေ။ဒါမဲ့နစီရခိုင်နှုန်းအထိဆိုတာကိုသူတို့ကချက်ကပေါ့။ကျွန်တော်တို့ကနစီရခိုင်နှုန်းအထိဆိုတာမျိုးကဒီမျိုးသားလွတ်တော်ဥပဒေကြမ်းကော်မတီကသဘောတူပြီ
းဒီမူကြမ်းကိုအမျိုးသားလွတ်တော်မှအတည်ပြုခဲ့ပေမဲ့ပြည်သူလွတ်တော်မှလက်မခံရင်လည်းပြင်ဆင်ဖြစ်ဆက်တာတွေရှိလာနိုင်ကြောင်းရန်ကုန်တိုင်းကပြည်သူလွတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုတင်းကလည်းဆိုပါရစေ။အမျိ
ုးသားလွတ်တော်မှတော့ပြီးသွားတာပေါ့နော်။အဲပြီးရင်ပြည်သူလွတ်တော်ကိုပို့ပါလေ။ပြည်သူလွတ်တော်ကမျိုးသားလွတ်တော်ကပြောတဲ့အတိုင်းအတည်ပြုလိုက်ပြီဆိုရင်တော့ပြည်သူလွတ်တော်ဟိုလက်ရှိဟိုပြည်သူလွတ်တော်မှညှင်းစရာမလိုတော့ဘူးပေါ့။တကယ်လို့မြန်မာလွတ်တော်ကတီးပြီးလိုက်တဲ့ဟာကိုပြည်သူလွတ်တော်မှာကတချို့အချက်ကြီးထပ်ပြင်းနေဆိုရင်သဘောထားပေါ်လွှဲတာတွေထွက်လာပြီဆိုလို့ရှိရင်ပြည်သူလွတ်တော်မှာနောက်ဆုံးအဆုံးပြရမှာပေါ့နော်
ဟုတ်ကဲ့ဟုတ်
ကဲ့အားကြောင့်လို့ကိုကြံပြီးအစ်စ်နေရလို့ကြံပါမယ
်ပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်နှစ်ရက်လုံးကအတီးပြုတ်ခဲ့ရင်တော့ပြည်တော်စုလွတ်တော်မှာအငင်းပွားပွဲမရှိပေမဲ့ပြည်သူလွတ်တော်မှာလည်းဒီဥပဒေနဲ့ပတ်သက်လို့အငင်းပွားပွဲအခြေအနေရှိနိုင်တယ်ဆိုပြီးဒေါက်တာအေးမောင်ကဆိုပါတယ
်ပြည်သူလွတ်တော်ဖက်မှာကျွန်တော်တို့ဘလို့ဖြစ်လာမလဲဆိုတော့ကျွန်တော်တို့အားကြီးစွာဖြင့်စောင့်ကြည့်ရမှာပေါ့ဒါနဲ့ကျွန်တော်တို့သုံးသက်တာကသဘောမတူဘူးတချို့ပြည်သူလွတ်တော်ဖက်မှာပေါ်လာနိုင်တယ်အဲ့လိုပေါ်လာပြီးမှပြည်သူ့လွတ်တော်ဘက်ကအတည်ပြုလိုက်တဲ့ဥပဒေကြမ်းကိုအမျိုးသားလွတ်တော်ကိုတစ်ခေါက်ပြန်ပို့မှာပေါ့ပြည်သူ့လွတ်တော်ဘက်ကပြင်ဆင်လိုက်တာကိုဒီဘက်ကသဘောမတူဘူးဆိုရင်အဲ့ဒီသဘောမတူတဲ့အချက်ပေါ်မူပြီးမှပြည်ထောင်စုလွတ်တော်မှာထန့်ညင်းကြခုံကြတော့ဖြည့်ကြဖြတ်ကြပြောကြဥမှာပေါ့
အတည်ပြုပြီးသားဖြစ်တဲ့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့ကျောင်းသားတွေကပြီးခဲ့တဲ့နိုဝင်ဘာလကနေစတင်တပိတ်မှောက်ခဲ့ပြီးတဲ့နောက်အစိုးရဘက်က2လအတွင်းဖြည့်ရှင်းပေးဖို့အတွက်တောင်းဆိုခဲ့ပါတယ်ဒီနှစ်လတာအတွင်းမှာကျောင်းသားတွေတောင်းဆိုချက်တွေကိုလှည့်လည်ရှုခဲ့တဲ့အတွက်ကြောင့်ဆိုပါခရီးရှည်ချီတက်တပိတ်မှောက်မယ်ဆိုပြီးကျောင်းသားတွေဘက်ကကြေညာလိုက်ပါတယ်ခရီးရှည်မချီတက်ခင်မှာပဲနိုင်ငံတော်သမ္မတဦးသိန်းစိန်ကပြည်ထောင်စုလွှတ်တော်နိုင်ရကကိုတဝင်လွှာပို့ရမှာအတည်ပြုပြီးသားအမျိုးသားပညာရေးဥပဒေကိုပြည်ထောင်စုလွှတ်တော်ကနေပြန်လည်သုံးသပ်ပေးဖို့ရေးသားထားပါတယ်ဒီလိုနဲ့အပြန်အလှန်တဝင်လွှာတွေပေးပို့နေချိန်မှာပဲအမျိုးသားပညာရေးဥပဒေပြင်ဆင်ရေးတောင်းဆိုတဲ့ကျောင်းသားတပိတ်စစ်ကြောင်းတွေအချိန်မြင့်လာခဲ့ပြီးကျောင်းသားတွေတောင်းဆိုတဲ့လေးဝင်ဆိုင်ဆွေးနွေးပွဲတွေလုပ်ပေးခဲ့ရပါတယ်။ဒီဆွေးနွေးပွဲကနေပြင်ဆင်ရေးဆွဲထားတဲ့ဥပဒေမူကြမ်းကိုပညာရေးဝန်ကြီးဌာနကနေတင်ပြခဲ့ပြီးတဲ့နောက်အမျိုးသားလွှတ်တော်ကနေအခုလိုမျိုးပြင်ဆင်ပြီးအတည်ပြုခဲ့တာဖြစ်ပါတယ်ရှင်။
မအေးအေးမှစုံစမ်းတင်ပြခဲ့တဲ့အမျိုးသားလွှတ်တော်ကအတည်ပြုပေးလိုက်တဲ့အမျိုးသားပညာရေးဥပဒေချမ်းအကြောင်းအရာအခုတခါတော့ပြည်ထောင်စုလွှတ်တော်ကရောဒီကနေ့ဘာတွေစီဝေးဆုံးဖြတ်ခဲ့ကြသေးလဲဆိုတာကြည့်ကြရအောင်ပါမြန်မာနိုင်ငံမှာဝန်ထမ်းတွေရဲ့လစာတိုးမြင့်ပေးဖို့ဒီကနေ့ပြည်ထောင်စုလွှတ်တော်ကဆုံးဖြတ်လိုက်ပါတယ်။နိုင်ငံရဲ့ရသုံးငွေလူငွေပြနေချိန်နဲ့ငွေကြေးဖောင်းပွားမှုများနေချိန်မျိုးမှာအခုလိုလစာတိုးမြင့်ပေးမှုဟာနိုင်ငံစီးပွားရေးကိုကရက်ရလာနိုင်တယ်လို့စီးပွားရေးပညာရှင်တွေကတော့ဝေဖန်ပါတယ်။အပြည့်စုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်ရှင်
။နိုင်ငံဝန်ထမ်းလစာနှုန်းထားကိုအနည်းဆုံးလစာ3,200ကနေအမြင့်ဆုံးလစာ5,000အထိပြောင်းလဲသတ်မှတ်ပေးဖို့ဒီကနေ့ပြည်ထောင်စုလွှတ်တော်ကဆုံးဖြတ်တည်ပြုပေးကြတာပါအခုလိုလစာတိုးမြင့်ပြီးတာဟာစားဝတ်နေရေးနဲ့လူနေမှုအဆင့်တန်းကိုမြင့်တင်ပေးဖို့လို့ပြောကြားခဲ့ပေမဲ့တကယ်တမ်းထိရောက်မှုတော့မရှိဘူးလို့မြန်မာစီးပွားရေးတုံ့တက်သူဦးလမောင်ကပြောပါတယ
်လစာဆိုတာဒီတိုင်းတိုးတိုးပေးတာတဲ့ cost of living ပေါ့လူနေမှုအတုံးရိပ်ကဘယ်လောက်ရှိလဲဆိုတာတွက်ဖို့လိုလိုအနည်းဆုံးလူတွေရဲ့လူနေမှုအဆင့်တန်းကဘယ်လောက်အထိရှိလဲသူတို့ဘလောက်ငွေငွေရှိမှလုံလောက်မလဲဆိုတာမျိုးတွေနည်းနည်းတိတိကျကျလေးတွက်ဖို့လိုမယ်လို့ထင်ပါတယ်။ဒါလည်းဆိုတော့ဟိုနားကတိုးပေတိုင်းမလောက်ဘူးပြန်ပြန်ဖြစ်ပြီးတော့အေးကားပေးဦးလေးကဖြစ်ခဲ့တာလေးကများလာပါပြီ။နားကနှုံးလေးတိုးပေတာကတော့လက်ရှိအစိုးရလက်ထက်မှာဒါ၄ချိန်ရောက်ဖြစ်ပါလိမ့်မယ
်။အခုလစာတိုးပေရမှာအနေဆုံးအဆင့်အခြေခံဝန်ထမ်းတွေရဲ့အမှန်တကယ်လစာတိုးမြင့်မှုဟာကျန်ွေတသောဝင်းချင်ပဲရှိပေမဲ့ရာထူးကြီးတဲ့သူတွေကိုတော့နှစ်ဆလောက်ပေးထားတာမို့ညီမျှမှုမရှိဘူးလို့လည်းဝေဖန်ပါတယ်
။ဒီအပေါ်ကလူတွေကနည်းတယ်ဆိုပြီးတော့ဒီလိုဟိုအများကြီးပေးလို့ရသလားပေါ့သူတို့နှစ်ဆလောက်ကြီးတုံးမပေးနဲ့ပေါ့ကြီးကောင်းတော့ပေးပါလားပေါ့ဒါမှမဟုတ် gap ကအကွာလုံးအကြီးတယ်နိုင်ငံတော်အစိုးရဆိုတာအဲ့လိုကွာဟားချက်ကြီးကြီးဟိုမရှိအောင်ကွာဟားချက်သိအောင်တော့လုပ်ပြရမှာအခုဒီလိုကြီးကြီးလုပ်ပြလိုက်တာဒီလိုကဘယ်မှမကြောက်ဘူးဆိုတာမျိုးတွေတွေ့ရပါတယ်
မြန်မာနိုင်ငံရဲ့ရာသုံးငွေမှာလုံငွေပြနေတယ်လို့အာရှဖွံ့ဖြိုးရေးဘဏ် ADB ကဗိုလ်တပုနေ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့မြန်မာနိုင်ငံမှာဒီနှစ်အတွက်ငွေကြေးဖောင်းပွားမှုနှုန်း 8.4 ရာနှုန်းထိမြင့်တက်လာနိုင်တယ်လို့ပြောထားတာမို့ဒီလိုအချိန်မျိုးမှာလောက်ခလစာတိုးပေးတာဟာနိုင်ငံစီးပွားရေးကိုအန္တရာယ်ပေးနိုင်တယ်လို့လည်းသုံးသပ်ပါတယ်
။နိုင်ငံတကာကရေနံစိမ့်ဈေးနှုန်းတွေကအများကြီးကျသွားတော့မြန်မာနိုင်ငံရဲ့ export ကအဓိက gas ဖြစ်နေတော့ export earning အများကြီးကျသွားတယ်ပေါ့နောက်ပြီးတော့ကျတော့မော်တော်ကားတွေယင်းအပူပစ္စည်းတွေနဲ့ transport ပစ္စည်းတွေနဲ့ဒီ separate ပစ္စည်းတွေကအများကြီးတွင်းကုန်ဖြစ်နေတင်သွင်းရတော့အဲ့မှာ balance of payment ပေါ့နိုင်ငံခြားငွေပေးငွေယူရှင်းတန်းက5 billion ဒေါ်လာတောင်မှ deficit ဖြစ်သွားတယ်ဆိုတော့ဟို budget deficit ဖြစ်နေတဲ့အချိန်လုံငွေပြနေတဲ့အချိန်ကြီးမှာအဲ့လိုဝန်ထမ်းလစာတွေဘလောက်အများကြီးတိုးပေးလိုက်တယ်ဆိုလို့ရှိရင်ဒီဝန်ထမ်းကိုပေးတဲ့လစာတွေကပထမဗျာငွေတွေနဲ့ရတာလေဆိုတော့လေကုန်တစ်ခုပြီးတော့မှအဲ့ဒီတိုးပေးလိုက်တဲ့ငွေတွေကဝန်ထမ်းတွေကသုံးကြမယ်လေပါချေးစီးပါဝါတွေတက်လာမယ်ဝယ်ကြချမ်းကြမယ်ဆိုရင်ဒီဝဲလှဲ့လေငွေတွေမှာငွေတွေအများကြီးပို့ပြီးတိုးရောက်လာမယ်ဘီလီယံတန်ပေါင်း2,900ကျော်တယ်ဆိုလားအဲ့လောက်ကြီးဒီလိုလှဲ့လေငွေတွေရောက်လာလို့ရှိရင်ဒီငွေတွေကြောင့်ငွေဖောင်းပွားမှုဖြစ်600ဆိုင်လုံးကြော်ရင်အဲ့တိုင်းကြီးအတွက်ဆင်းရဲဝဲတွေလုံးညှင့်လာနိုင်တယ်အန္တရာယ်ရှိတယ်
။လောက်ခလာစာတိုးမြင့်မှုနောက်ပိုင်းမှာငွေကြေးဖောင်းပွားမှုနဲ့အတူနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေအထိပါထိခိုက်နိုင်တာမို့မြန်မာနိုင်ငံရဲ့စီးပွားရေးကိုပါထိခိုက်စေနိုင်တယ်လို့လည်းပြောပါတယ်
။ဝန်ထမ်းတွေရဲ့လာစာတိုးမြင့်ပေးရေးပြည်ထောင်စုလွှတ်တော်ဒီနေ့ဆုံးဖြတ်ခဲ့တဲ့အကြောင်းကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါ။ VOA American အသံရဲ့ကြာသပတေးနေ့ညပိုင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုတခါတော့ရှမ်းပြည်မြောက်ပိုင်းမှာဒီကနေ့ဖြစ်ခဲ့တဲ့ပောက်ကွဲမှုအကြောင်းကိုအလှည့်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုမြို့ခြေဆိုင်အရှိမြောက်တိုင်းစစ်ဌာနချုပ်ရမခအနီမှာဒီလ25ရက်နေ့ညအုပ်ပိုင်းကပောက်ကွဲမှုနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။ဒါဟာအမည်မသိသူတွေကလာရောက်ပစ်ခတ်တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။လာရှိုမြို့ကပြည်နယ်ရဲတပ်ဖွဲ့ကိုဆက်သွယ်မေးမြန်းရမှာတော့စုံစမ်းနေသေးပဲလို့ဖြေကြားပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့လာရှိုမြို့အရှိမြောက်တိုင်းစစ်ဌာနချုပ်ရမခအနီဘုတ်တူးနေညပိုင်းကဖြစ်ပွားခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်ပြီးဒေသခံတယောက်ကအခုလိုပြောပါတယ
်7နိုင်ခွဲကျော်ကျော်လောက်ဖြစ်မယ်7နိုင်ခွဲလောက်ပေါ့နော်အဲ့လောက်ဖြစ်မယ်ညဟောနှစ်ချက်နှစ်ချက်ကြားရတာခင်ဗျာဟောတိုင်းတဲ့ဘက်ကနေဒီမှာတန်ကြားရတာအရှိမြောက်တိုင်းစစ်ဌာနချုပ်ပြ တန်ကြလို့တိုင်းတွေကတိုင်းထဲမှာဆီယမတယောက်ရှိတယ်ပေါ့နော်အဲ့ဒီမှာဆီယမတယောက်ရှိတော့ပုံဆက်ကြည့်တော့ဒီတိုင်းထဲမှာဟိုဘလုံးကင်းရှိတယ်လေအဲ့ဘလုံးကင်းမှာဟယ်လီကော်ပတာတွေထားတာရှိတယ်ပေါ့နော်အဲ့ဒီမှာလာပစ်သွားတာပြောတယ
်အခင်းဖြစ်ပွားပြီးတဲ့နောက်မှာတော့ရမခစစ်ဌာနချုပ်အနီးမှာလုံခြုံရေးတင်းကျပ်ခဲ့တယ်လို့လည်းဆက်ပြောပါတယ
်ကျွန်တော်အဲ့ပြန်ဆင်းလာချိန်ကျတော့ဒီတိုင်းဝင်နဲ့နမ်ဒူလန်ခွဲပေါ့နော်နမ်ဒူလန်ခွဲအဲ့နားလေးမှာအဲ့မှာတော့ဟိုလုံချုံရေးရဲလုံချုံရေးတက်လုံချုံရေးတက်ကား3စီးလောက်ရဲကား2စီးလောက်အဲ့လိုခြားထားပြီးမှဟိုလမ်းကိုပိတ်ထားတာတွေ့
အခြားလာရှုံမျိုးကန်တယောက်ကလည်းပေါက်ကွဲမှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ညညလည်းဒီလာရှုံကပုံစံတစ်ချက်ပဲကြားလိုက်တယ်အတန်းတော့ဒီပုံစံပုံစံပဲပြစ်တာလားသူတို့ဖာသူတို့တက်လန်းတဲ့ပုံစံနဲ့လောက်တော့မသိသေးဘူးခုချင်းစင်တောင်သားလေးပေါ့ညီကြီးရဲ့ဘုံတော်ရမခနဲ့ဒီစင်တောင်က
ရမခစစ်ထနာချုပ်ကတာဝန်ရှိသူတယောက်ကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းရမှာတော့အတိအကျပြောလို့မရသေးကြောင်းနဲ့သိရတဲ့အချိန်မှာတည်င်းထုတ်ပြန်မှဖြစ်ကြောင်းသာဖြေကြားခဲ့တယ်လို့ပြည်နယ်ရဲတပ်ဖွဲ့မှယုံကတာဝန်ကျရဲရာရှိတယောက်ကလည်းစုံစမ်းနေစေဖြစ်ကြောင်းသာပြောဆိုပါတယ
်ကျွန်တော်တို့စုံစမ်းနေတော့မမြန်မျက်မြင်သက်တည်းလည်းမရှိတော့ကျွန်တော်လည်းအတိအကျလို့တော့မရသေးဘူးခင်ဗျကျွန်တော်စုံစမ်းနေတဲ့အကြောင်းအရာကိုလေ
ရှမ်းပြည်နယ်ကသတင်းတွေကိုအဓိကထားဖော်ပြနေတဲ့ရှမ်းတန်တော်ဆင်သတင်းဌာနရဲ့အင်တာနက်စာမျက်နှာမှာတော့လာရှိုးမျိုးအမှတ်30ရက်ကွက်ရအောင်မြင်ဖျားအနီးကစီရဟတ်ရင်ရနာထားတဲ့ရမခစစ်တိုင်းရုံဝင်းအတွင်းကို RPG ခေါ်လက်နက်ကြီးနဲ့နှစ်ကြိမ်ပစ်ခတ်ခဲ့ကြောင်းပစ်ခတ်ခဲ့သူတွေဟာမြေသူဆိုတာမသိရပေမဲ့အမျိုးသားနှစ်ဦးနဲ့အမျိုးသမီးနှစ်ဦးလိုက်ပါလာတဲ့နစ်ပြောင်ကားပေါ်မှပစ်ခတ်တာဖြစ်ကြောင်းအမှတ်30ရက်ကွက်နေသူတဦးကိုကိုးကားပြီးဖော်ပြထားပါတယ်အခုလိုရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကရမခစစ်တိုင်းဌာနချုပ်မှာပောက်ကွဲမှုဖြစ်ပွားနေချိန်မှာကြောင်မဲမိုးမိတ်ကုတ်ခိုင်မူးဆဲနမ်ဆန်နဲ့နမ်ခန့်စတဲ့မြို့နယ်တွေမှာအစိုးရတပ်နဲ့ပလောင်လက်နက်ကင်တပ်ဖွဲ့အကြဒီလ20ရက်နေ့ကစတင်ပြီးတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေခဲ့သလိုကိုကန့်ဒေသမှာလည်းအစိုးရတပ်နဲ့ကိုကန့်တပ်ဖွဲ့အကြတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ခြင်းလည်းဖြစ်ပါတယ်လာရှိုးမြို့မှာလွန်ခဲ့တဲ့နှစ်မေလ16ရက်နေ့ကလည်းကမ်ဘောဇာဘန်တင့်နဲ့တမဝါယမဘန်အနီးမှာမိနစ်ပိုင်းသာခြားပြီးပေါက်ကွဲမှုနှစ်ကြိမ်ဖြစ်ပွားခဲ့ပေမဲ့လက်သက်တရခံကိုဖော်ထုတ်နိုင်တာမရှိခဲ့ပါဘူ
းမနေ့ကဗုဒ္ဓနေ့ညပိုင်းမှာရှမ်းပြည်မြောက်ပိုင်းစစ်ဌာနချုပ်ရမခအနီးပေါက်ကွဲမှုအကြောင်းကိုတော့ကိုမိုးစောပြောပြသွားတာပါတစ်ဆက်တည်းမှာပဲဒီကိုကန်ဒေတာဘက်ကစစ်ရေးတင်မာမှုအခြေအနေကိုလည်းပြောပြပေးသွားပါမယ်ပြခဲ့တဲ့သတင်းပတ်အတွင်းစစ်ရှိန်မြင့်ခဲ့တဲ့ကိုကန်ဒေတာမှာအခုရက်ပိုင်းအတွင်းမှာတော့တိုက်ပွဲတွေခိတ္တရက်ဆိုင်နေပေမဲ့ဒီကနေ့လောက်ကင်မြို့မှာအစိုးရတပ်တွေကစစ်လက်နက်တပ်သားအင်အားအလုံးရင်းနဲ့ဖြန့်ကျက်ချထားလိုက်ပါတယ်။ဒီအခြေအနေဟာလာမယ့်ရက်ပိုင်းတွေအတွင်းတိုက်ပွဲတွေအကြီးအကျယ်ဖြစ်လာနိုင်ပွဲရာရှိတယ်လို့လက်နက်ကိုင်အဖွဲ့တွေကသုံးသပ်နေကြပါတယ်။အပြည့်စုံကိုတော့ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။ဖေဖော်ဝါရီလဆန်းပိုင်းတွေကကိုကန်ဒေတာကိုထိုးစစ်ဆင်လာတဲ့အစိုးရတပ်တွေဟာဒီ3ရက်လောက်အတွင်းမှာထိုးစစ်တွေရပ်ဆိုင်းထားပေမဲ့တစ်ဖက်မှာတော့စစ်ရေးပြင်ဆင်မှုတွေလုပ်နေပါတယ်။ဒီကနေ့မှာတင်ရှမ်းပြည်မြောက်ပိုင်းလောက်ကင်မြို့မှာထောင်ချီတဲ့စစ်သည်အင်အားနဲ့လက်နက်ကြီးတွေကိုစူးစီးပြင်ဆင်လာတာရှိကြောင်းကိုကန်တပ်ဖွဲ့ MNDAA ပြောခွင့်ရသူဦးထွန်းမြတ်လင်းကပြောပါတယ
်။ကျွန်တော်ချက်နာတော့ဒီပွဲကြီးကြီးတပွဲတိုက်ဖို့ရှိမယ်ထင်တယ်။အဲ့ဒါသူလူတွေပြင်ဆင်နေတယ်။လက်နက်ကြီးတွေပို့နေတယ်။စံချက်ကားကားတို့ပြီးတော့တင့်ကားတို့အဲ့ဒါတွေအများကြီးတက်လာတာပဲ။
ကိုကန်ဒေသအတွင်းအစိုးရတပ်တွေကိုလိုအပ်တာတဲ့အင်အားအလွန်ကျွန်ချလာတာကိုသတိထားမိတယ်လို့ဦးထွန်းမြတ်လင်းကသုံးသပ်ပါတယ်
။အခုကိုကန်ကသူ့ရဲ့ area ဘယ်လောက်ပဲရှိလဲဆိုတော့2000စုရန်ကီလိုမီတာပေါ့နော်။အဲ့လောက်ပဲရှိတယ်။ဒါပေမဲ့သူတို့ပို့ထားတဲ့တပ်ကတပ်ရင်းက60 66ရင်းလားမသိဘူးရောက်နေပြီ။အဲ့ဒါကဒီဒီတပ်ကျွန်တော်ထင်တယ်9000နဲ့1000ကျားလောက်ရှိမှာ။အမြောက်တပ်တောင်းရင်းပါတယ်။စံချက်ကတပ်တို့နဲ့ကြီးကြီးအများကြီးပို့ထားတယ်။အဲ့တော့ဒီသူရန်ကီလိုမီတာ2000ပတ်ဝန်းကျင်ရှိတဲ့မြေမှာမြန်မာနိုင်ငံတနိုင်ငံလုံးရဲ့ဒီကြီးတက်နဲ့ပြောလိုက်ရင်1500ခိုင်လုံးတော့ကကျွန်တော်တို့ဒီရောက်နေပြီ။ကချင်ပြည်နယ်မှာဟိုးရင်တော့ကလိုက်စားရေခင်းတော့ကတော့မှကချင်ပြည်နယ်တစ်ခုလုံးမှာမှစက်ရင်က120လောက်ပဲရှိကြဗျ။ဒါပေမဲ့အခုကျွန်တော်ဖက်မှာကရမခဒီအရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်နေပြီတစ်ခုမှာတင်သူက160လောက်ရှိတယ်စက်ရင်
တကယ်တော့အစိုးရတပ်တွေဟာကိုကန့်ဒေသတစ်ခုတည်းမှာစစ်မျက်နှာဖွင့်ထားတာမျိုးမဟုတ်ပဲပြီးခဲ့တဲ့5ရက်အတွင်းမှာလည်းကချင် KIO ဒေသမှာလည်းထိုးစစ်တွေရှိခဲ့တာပါဒါပေမဲ့ဒီကနေ့မှာတော့ကချင်ဒေသမှာတိုက်ပွဲတွေမရှိဘူးလို့ KIO တာဝန်ရှိသူတူက VOA ကိုပြောပါတယ်ကိုကန့်ဒေသကိုစစ်တပ်ကလုံးဝထိန်းချုပ်ထားလိုက်ပြီလို့အစိုးရတပ်ကပြောကြောင်းအာဏာရပြည်ခိုင်မျိုးပါတီရဲ့သတင်းစာဖြစ်တဲ့ပြည်ထောင်စုနေ့စဉ်သတင်းစာမှာဒီကနေ့ရေးသားထားပါတယ်ဒါပေမဲ့ကိုကန့်ဒေသအတွက် ဘယ်လိုထိုးစစ်ဆင်တာမျိုးကိုမဆိုဆက်လက်ခုခံသွားမှာဖြစ်တယ်လို့ကိုကန်တပ်ဖွဲ့ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကဆိုပါတယ
်လူရန်ကတော့တော်တော်ကွာပါတယ်ဒါပေမဲ့ကျွန်တော်လည်းတမိုင်းပေးတာဝင်ရပါဗျာတက်နိုင်တော့ပဲကျွန်တော်ခုခံသွားပါမယ
်ဒီတော့တွင်တရုတ်တပ်မတော် PLA တပ်ဖွဲ့တွေဟာကိုကန်ပဋိပက္ခဖြစ်နေတဲ့တရုတ်မြန်မာနယ်စပ်တစ်လျှောက်မှာညာပိုင်းစီရေးလေးကျင်းမှုတွေလုပ်နေတယ်လို့ South China Morning Post သတင်းစာမှာဖော်ပြထားပါတယ်ဒါအပြင်မြန်မာအစိုးရတပ်တွေနဲ့လက်နက်ကိုင်တပုံတပ်ဖွဲ့တွေကြားဖြစ်ပွားတဲ့စစ်ပွဲကလက်နက်ကြီးကြီးတွေနောက်ထပ်ဘလောက်ထိတရုတ်မြေပေါ်ကျခဲ့သလဲဆိုတာစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့မှပြောကြောင်းပီကင်းကလာတဲ့ရိုက်တာသတင်းတပုံမှဖော်ပြထားပါတယ်ခင်ဗျာ
ကိုကန်ဒေတာဘက်ကစီရေးအခြေအနေကိုတော့ကိုညံဝင်းအောင်ပြောပြသွားခဲ့တာပါအခုတခါတော့ဒီမြန်မာပြည်ရဲ့ယင်းနှိမ့်မြှုပ်နှံမှုဆိုင်ရာဥပဒေချမ်းကိုလူ့အခွင့်အရေးအဖွဲ့ HRW ကဗာများပြောခဲ့တယ်လဲကြည်ကြရအောင်ပါအစိုးရကအစ်စ်ပြန်ရေးဆွဲတဲ့ယင်းနှိမ့်မြှုပ်နှံမှုဆိုင်ရာဥပဒေချမ်းကိုလွှတ်တော်စီပေးပို့အတည်ပြုချက်ရယူမှုမပြုခင်ဒီဥပဒေချမ်းနဲ့ပတ်သက်လို့သက်ဆိုင်ရာလူမှုအဖွဲ့အစည်းတွေလူရုလူရန်စွာအလှအသီးသီးကလူတွေနဲ့ညှိနှိုင်းအကြံယူသင့်တယ်လို့ HRW လူအခွင့်ရေးအဖွဲ့ကြီးကပြောလိုက်ပါတယ်ဒီဥပဒေဟာလူခွင့်ရေးအခြေအနေနဲ့တဘာဝပတ်ဝန်းကျင်အပေါ်မှာအကြီးအကျယ်ရိုက်ခတ်မှုရှိနိုင်တဲ့အတွက်လူမှုအဖွဲ့အစည်းတွေကြားစိုးရိမ်မှုတွေလည်းဖြစ်နေကြတာပါအပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင
်ယင်းနှိမ့်မြှုပ်နှံမှုဆိုင်ရာဥပဒေမူကြမ်းနဲ့ပတ်သက်ပြီးအကြံဉာဏ်ပေးဖို့အစိုးရကနောက်ဆုံးရသတ်မှတ်ထားတဲ့ဒီကနေ့မတ်လ26ရက်နေ့မှာပဲ HRW လူခွင့်ရေးအဖွဲ့ကြီးကဒီရက်ကိုထပ်တိုးပြီးတော့ဒေသခံအလှအပေါင်းစုံကလူမှုတွေအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးအကြံဉာဏ်ရယူဖို့အခုလိုတိုက်တွန်းလိုက်တာပါ HRW အဖွဲ့ရဲ့အာရှဒေသဆိုင်ရာသုတေသနပညာရှင်ဒေးဗစ်မန်တီဆင်ကတော့ဒီဥပဒေမူကြမ်းမှာအငင်းပွားစရာအချက်လက်တွေပါဝင်နေတာကြောင့်အခုလိုအချိန်ထပ်တိုးဖို့တောင်းဆိုရတာဖြစ်တယ်လို့ပြောပါတယ
် With other laws they gave several months of different levels of
conflict တခြားဥပဒေတွေကိုအတည်ပြုသတ်မှတ်ဖို့ဆိုလို့ရှိရင်အလှအပေါင်းစုံကလူတွေရဲ့အကြံဉာဏ်တွေကိုလနဲ့အချိန်ယူပြီးတော့ဆွေးနွေးခဲ့တာတွေရှိတာမို့လို့ဒီယင်းနှိမ့်မြှုပ်နှံမှုဆိုင်ရာဥပဒေမူကြမ်းအတွက်အကြံဉာဏ်ယူဖို့နောက်ထပ်အချိန်ထပ်တိုးပြီးဖို့ဟာလဲအစိုးရအတွက်ကဘာမှအခက်အခဲမရှိဘူးလို့ထင်ပါတယ်နေပြည်တော်နဲ့ရန်ကုန်ကလူတချို့စီကသာအကြံဉာဏ်ယူတာမျိုးမဟုတ်ဘဲနဲ့အလှအပေါင်းစုံကလူတွေနဲ့ဆွေးနွေးဖို့လိုပါတယ်အဲ့လိုမျိုးမဟုတ်လို့ရှိရင်မြ мян ဆန်ဆန်ထွက်လာတဲ့ဒီဥပဒေကိုလက်ခံဖို့စက်ညင်တာတွေကိုကြုံရနိုင်ပြီးတော့ဘယ်သူတက်မှလဲကောင်းမှာမဟုတ်ပါဘူး
မြန်မာနိုင်ငံမှာလုံခဲ့တဲ့နှစ်ပိုင်းတွေကစလို့ပြုပြင်ပြောင်းလဲမှုတွေရှိလာတဲ့ဆိုပြီးနိုင်ငံတကာစီးပွားရေးလုပ်ငန်းရှင်အများပြားလဲမြန်မာနိုင်ငံတွင်းယင်းနှိမ့်မြှုပ်နှံမှုတွေစတင်လှုပ်ဆောင်လာခဲ့ပါတယ်ဒီထဲမှာတဝက်အထူးစီးပွားရေးဇုန်စီမံကိန်းလဲပါဝင်ပြီးဒီစီမံကိန်းစတင်တဲ့အခါဒေသခံတွေရဲ့ဥယျာဉ်ချမ်းမြေတွေကိုသိမ်းယူတာတွေတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုရှိတယ်ဆိုပြီးကန့်ကွက်မှုတွေရှိနေခဲ့တာပါအခုဒီယင်းနှိမ့်မြှုပ်နှံမှုဆိုင်ရာဥပဒေချမ်းဟာတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းကြောင့်နင့်နာဆုံးရှုံးခဲ့သူတွေရဲ့အကျိုးစီးပွားကိုအပြည့်အဝအကာအကွယ်မပေးဘူးလို့ဒေးဗစ်ကအခုလိုဆက်ပြောပါရယ
် Certainly the way is one major investment project that we're concerned
about. တဝယ်သူစီးပွားရေးဇုန်စီမံကိန်းလိုမျိုးနောက်ရခိုင်ပြည်နယ်ကကြောက်ဖြူစီမံကိန်းနဲ့တခြားနေရာတွေမှာဆိုရင်လည်းအစိုးရကနိုင်ငံသားယင်းနှိမ့်မြှုပ်နှံသူတွေအတွက်အလွန်လွယ်ကူအောင်လှုပ်ထားပြီးတော့ဒေသခံညီမနိုင်ငံသားတွေအတွက်တော့တိတ်ပြီးတော့ကြည့်ပြတာမျိုးမရှိပါဘူး
။မတ်လ26ရက်နေ့စနေ့ထုတ်ပြန်တဲ့ HRW အဖွဲ့ကြီးရဲ့ကြေညာချက်ထဲမှာအတည်ပြုဖို့ရှိနေတဲ့ယင်းနှိမ့်မြှုပ်နှံမှုဥပဒေမူကြမ်းကြောင့်လူ့အခွင့်အရေးချိုးဖောက်မှုတွေရှိလာနိုင်တာကိုလူမှုအဖွဲ့အစည်းတွေကစိုးရိမ်ကြောင်းပြောဆိုရဲဆိုပြီးတော့လည်းကြေညာချက်မှာဖော်ပြထားပါတယ်။ကမ္ဘာ့ဘဏ်နဲ့နိုင်ငံတကာငွေကြေးကော်ပိုရေးရှင်း IFC ရဲ့အကူအညီကိုရယူကာနိုင်ငံသားယင်းနှိမ့်မြှုပ်နှံမှုဥပဒေနဲ့မြန်မာနိုင်ငံသားယင်းနှိမ့်မြှုပ်နှံမှုဥပဒေတို့ကိုပေါင်းပြီးဒီယင်းနှိမ့်မြှုပ်နှံမှုဥပဒေမူကြမ်းကိုမြန်မာအစိုးရကပြန်လည်ရွေးဆဲခဲ့တာဖြစ်ပါတယ်။ဒါကြောင့်ဒီသက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့အကြံဉာဏ်ရယူဖို့သတ်မှတ်ထားတဲ့ရက်ကိုမြန်မာအစိုးရအနေနဲ့ထပ်တိုးပေးအောင်ဖိအားပေးဖို့ကိုလည်း HRW အဖွဲ့ကြီးကတိုက်တွန်းထားပါတယ်ခင်ဗျာ
။ကိုအောင်အောင်စုံစမ်းတင်ပြပေးခဲ့တာပါ။ဝေသောတာရှင်တွေအနေနဲ့ကျမတို့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email နဲ့ပေးပို့လို့ရင်တော့ burmese@voanews.com ကိုပေးပို့နိုင်ကြပါလိမ့်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။အခုနားဆင်နေကြတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မတ်လ26ရက်ကြာသပတေးနေ့ညပိုင်းအတန်လွှင့်အစီအစဉ်တွေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ည10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50 24လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးကျမ်းမာရေးကန္တသတင်းပတ်စဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ကိုကန့်အရေးမှာတရုတ်စန့်ကျင်မှုတွေရှိလာတဲ့အပေါ်တုံ့တက်ထားတဲ့မြမအရေးတုံ့တက်ချက်တိုင်းရင်သတင်းလွှာမှာတော့ကရင်နှစ်ချင်းတင်းတော်ကဦးဆောင်ပြီးမှုရစေဝါတိုက်ဖျက်ရေးဆောင်ရွက်နေသူတွေတိုက်ခိုက်ခံရတာဘသူတွေလက်ချက်ပါလဲ
ကိုရောက်လဲရောက်ရောအဲ့ဒီမှာရှိတဲ့ဂျွာသားတွေပေါ့ဗျာအဲ့လားတွေအလုံးဝိုင်းပြီးတော့ပိတ်တက်ဖျက်ရေးလာတဲ့သူတွေကိုဈားနဲ့လိုက်တယ်အဲ့ခါကျတော့ဒီမရောက်တော့နည်းနည်းလေးကိုးသွားတော့ပေါ့
ဖားကန့်မြို့နယ်အတွင်းကနတ်မော်ရွာနာမှာမှုရစေမှောင်ခိုသမားတွေရဲ့အကြမ်းဖက်တိုက်ခိုက်မှုခံခဲ့ရတဲ့အခြေအနေနဲ့အတူတခြားတိုင်းရင်းသားဒေသကသတင်းအစုံလင်ကိုထုတ်လွှင့်ပေးသွားမယ်တိုင်းရင်းသတင်းလွှာကိုလည်းနားဆင်ကြရမှာပါဒီလိုအစီအစဉ်တွေကမှအရင်ဆုံးကျမ်းမာရေးကန္တကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ကလေးဖွံ့ဖြိုးမှုအဆင့်အကြောင်းအပိုင်းနှစ်ကိုနားဆင်ကြရမှာပါကလေးတွေရဲ့ဖွံ့ဖြိုးမှုအဆင့်တွေကိုအသက်လိုက်နေထိုင်လှုပ်ရှားမှုအမြင်နဲ့လက်လှုပ်ရှားမှုအကြားနဲ့စကားပြောမှုလူမှုဆက်ဆံမှုကန္တလေးခုနဲ့တိုင်တာနိုင်ပါတယ်ကလေးတွေရဲ့ဖွံ့ဖြိုးမှုအဆင့်သို့မဟုတ်ဖွံ့ဖြိုးတိုးတက်မှုဆိုင်ရာမှတ်တိုင်တွေကိုတစ်နှစ်ကနေတစ်နှစ်ခွဲနောက်နှစ်နှစ်အရွယ်အထိဘလို့သတ်မှတ်ထားသလဲဆိုတာကိုစေတက္ကသိုလ်တက်ကလေးကျမ်းမာပညာဌာနအငိမ့်စားဌာနမှပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ပမခဒေါက်တာဆောင်းဝင်းခင်ဗျာကျွန်တော်တို့ပြီးခဲ့တဲ့တစ်ခေါက်ကတော့ဒီကလေးသူငယ်တွေရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြောခဲ့တဲ့နေရာမှာဒီ6လ10လနောက်ပိုင်းအထိကျွန်တော်တို့ပြောပြီးသွားပြီပေါ့ဆရာเนาะအဲ့ဒီခါကျတော့ဒီ12လနေနောက်ပိုင်းဆိုလို့ရှိရင်ရောဆရာကြီးဘလို့အနေထားရှိတယ်ဆိုတော့ကျွန်တော်ဒီနေ့ဆက်ပြီးတော့ပြောအဲ့တော့12လနောက်ပိုင်းမှာကောဒီဖွံ့ဖြိုးတိုးတက်မှုအနေထားတွေကဘလို့ရှိလဲဆရာ
ဒီနေ့ဆိုလို့ရှိရင်မာဒီတော်လာလို့ဆောင်းဝင်းပတ်သက်လာလို့ဆိုရင်သူကဒီကလေးတိုင်းတွေကိုကင်ပြီးတော့ထားတယ်နော်ဆွဲထားတတ်တယ်တကယ်ချိုးလေးကလေးဆိုလို့ချင်းလဲဟိုမဆွဲဘဲနဲ့ကိုသူ့ဘာကိုထားနိုင်တယ်ပေါ့နော်အလို့ရက်တတ်တယ်ပေါ့မကင်ဘဲနဲ့ဟိုရက်နိုင်တယ်နောက်ပြီးကျတော့ဒီ furniture တွေကင်ပြီးတော့နော်ဒီ free wall ကတွေကင်ပြီးတော့ lunch လျှောက်တယ်အဲ့လိုပေါ့ခုံတွေရမှာကင်ပြီးတော့ lunch လျှောက်တယ်ဒါမျိုးလုပ်တတ်ပါအေးအမြင်နဲ့လှူရှာမှုနဲ့သေးသေးလှူရှာမှုကြတယ်သူကဥမာဆိုလားစက်ကူလုံးလေးသေးသေးလေးလှုပ်ပြီးပြေးလိုက်တော့ခောက်ယူတတ်တယ်အဲ့လိုပေါ့ညိုလေးနဲ့လက်မလေးနဲ့လေးဆက်ပြီးကင်တတ်တာပေါ့အဲ့လိုမျိုးတတ်တယ်ပြင်သူ့ကိုပေးတဲ့ပစ္စည်းကိုပြပြချရတယ်ပေါ့နော်အဲ့ဒါဒီမှာလက်ထဲတစ်ခုထည့်လိုက်အဲ့ဒါကျမ်းမောပြချရတယ်ဆိုဆော့တာပေါ့နော်အဲ့လိုမျိုးတတ်တယ်အဲ့ဒါကအတန်နဲ့ပတ်သက်လို့ပေါ့နော်ကြားအောင်လည်းပိုင်သူ့နာမည်ကိုခဝီဝီကခေါ်လဲဆိုလက်ချစ်တတ်တယ်မတော်တော်များများသကလုံးမျိုးကိုသူနားလေတယ်သူတော့မပြောတတ်တာပေါ့နော်နောက်ဒီလူငယ်ရင်းနဲ့ပတ်သက်လို့ဆိုတော့သူကမကွက်ထဲမှာရေးသေးပေးဆိုတော့ခွက်ကိုခြံပြီးတောက်တတ်တယ်။ဘယ်လိုချင်တာကိုညံ့တတ်တယ်ဘာလို့ဒီပါလို့ချင်လဲ။ဘာလို့ချင်လဲဆိုတော့ညံ့တတ်တယ်။နောက်တစ်ခါလက်ကုတ်တီးတတ်တယ်။ဒီမှာလို့ဆိုမှဆွေလက်ကုတ်ဥက္ခတီးပါပဲ။လက်ကုတ်တီးတတ်တယ်။နောက်တော့ချိုမမန်ကစားတတ်တယ်ဘာလို့။ချိုမမန်ဆိုတော့လက်ကလေးကိုဖွင့်လိုက်တိတ်လိုက်ပါတော့လား။ကြားတတ်တယ်နော်။ဒါပေမဲ့သူကဒဇိမန်ပြီးတတ်ပေါ့။ဒီနေ့အပြင်မမလို့ဆိုမှမျက်နှာရွေးတတ်လာတယ်ပေါ့။အောင်ဒီငယ်တဲ့ကလေးတွေကြတော့သူကလေးတွေကအကုန်ကခေါ်လို့ဆန်းလို့လွယ်တယ်ပေါ့နော်။ခီးလိုက်ရင်သူကပြုံးနေတဲ့လူကလူကောင်းပဲ။မဲတဲ့လူကလူဆိုးပေါ့။အဲ့တော့ချုံချုံချုံတော့သူတို့ဒီခင်းကြီးမင်းတော့ကျန်သူကပြန်လို့ဆက်တယ်။ဆန်းလို့တတ်လို့လည်းလွယ်တယ်။ဒီတနေ့တော့ကျွန်တော်လွယ်တော့သူကဘာဖြစ်လဲဆိုတော့ဒါလူသိမ်းမှန်းတည်သွားတယ်။သူ့ရဲ့ညာလူမဟုတ်ဘူး။ပြင်းပြီးကမဟုတ်ဘူးသူကပြေးသွားတွေ့တာနိုင်ငုံတာပေါ့နော်။ကျန်တာရွေးတတ်သွားတော့တစ်နေ့မှဆိုလို့
ဟုတ်ကဲ့ဆရာအဲ့တော့တနည်းနောက်ပိုင်းကြရင်ရောဆရာရင
်တနည်းနောက်ပိုင်းဆိုတော့ကျွန်တော်ကဒီကြားထဲမှာတော့သိကြောင်းလေးကမရှိဘူးဟိုပြီးတဲ့အသက်မှတ်တာကျွန်တော်ကဆွစ်လာပေါ့တ တနည်းခွဲပေါ့နော်တနည်းခွဲဆိုရင်တော့ဘာလုပ်တတ်လဲဆိုတော့သူကကလထိုင်းနေပါလေပေါ့တွေ့တက်ပြီးရင်းနည်းနည်းပြေးနိုင်တယ်ပေါ့နော်ဒါကလည်းပြေးပြီမဲ့လဲတခါကြီးကြလဲကလေးကချော်ချော်လဲတာပေါ့နော်ဒါပေမဲ့မိဘတွေအကုန်လုံးကတော့တော်တော်စိုးရိမ်နေတော့ဒီမှာကလေးကချက်တော့မမြဲဘူးတိုင်ရလားမသိဘူးပေါ့နော်မှတော့ကလေးကအနည်းနဲ့များလဲတာပါပဲအဲတော့ပြေးရင်လဲတာပါဒီလမ်းကြောင်းတော့ပြေးမလဲတော့ဘူးဘယ်လိုဖြစ်လဲနောက်ပြီးတော့ကျွန်တော်တို့ကဒီလေဒေးဒေးလူရှာမှုနဲ့အမြင်အရုံကြဘယ်လိုလုပ်လဲသူတို့ဆက်ကူလေးပေးလိုက်တယ်ခဲတာမင်းနဲ့ကျွန်တော်ချစ်ပြဟိုရမ်းချစ်တော့ဟိုချစ်ဒီချစ်ရှောက်ချစ်တယ်သူတို့ပေးလိုက်သူအလိုပဲဒါကလည်းပွားတာတောင်ချစ်တော်တာနော်အဲလိုလုတ်တတ်တော့ဆွဲချစ်ချစ်တတ်တယ်ပြီးတော့ကြတော့ဘာဖြစ်လဲဆိုမှအစားတုံးလေးတွေပေါ့ကျွန်တော်တို့ကလေးစံတတ်တဲ့အစားတုံးလေးရှိပါအဲဒါဆိုလို့ကျွန်တော်တို့သုံးလုံးထိရအောင်ဖြစ်နိုင်တယ်ပေါ့နော်အဲတော့စကားအနေနဲ့ပတ်သက်လို့တော့ဘာပြောလဲဆိုတော့သူက three or more words လောက်ပါလေစကားစကားလုံးသုံးလုံးလေးလုံးတော့သူလုတ်တက်သွားရင်နော်ဆိုတော့ understand နားလေပေါ့နော်အဲသူတို့လည်းသုံးတက်ပြီပေါ့သုံးလုံးမှာတမင်းပေါ့စားမယ်ပေါ့သွားပြီးနောက်ဒီလိုမျိုးပြတ်တယ်လားနောက်ပြီးတော့ဘယ်နေရာမှာနားလေလို့မျက်စိတဲလို့ပြစားလဲဆိုပြီးပြောတတ်တယ်ပေါ့နော်အောက်ပြစားကြည့်ပြပါတော့နော်ကျလုံးကြီးပြန်มาလေနှာခေါင်းပြန်มาလေသူတို့ထွက်တက်လာတယ်။နောက်ဒီလူငွေရင်းနဲ့ပတ်သက်လို့ဆိုတော့ဒီတနေ့ခွဲလောက်ကြရင်သူကမရှူပေါက်ခြင်းနဲ့ဝင်းဒီပါခြင်းနဲ့ဆိုရင်သူကြောတက်တယ်ပေါ့။တခါကြရင်မပါချမှာပေါ့။ဒါပေမဲ့သူကဘာလို့တက်လို့ခြင်းနဲ့ဆိုတော့အင်းကြောတက်တယ်။နောက်ကျွန်တော်လွယ်တကူခိုင်းတာလေသူတို့တက်တယ်။နောက်တော့ပြေးလိုက်ဆိုတော့ဘောလုံးလေးလုံးပြေးလိုက်နောက်တစ်ယောက်ကိုတော့ပြေးဆိုတော့ပြေးတယ်။ယူလာခဲ့ယူလာခဲ့ဆိုတော့ဒီလာခဲ့တဲ့မန္တလေးကူရဲဟာလေးတွေကိုပြကူရဲခန်းချေချက်ကလေးတွေကလောက်တက်တော့မဟုတ်လားဒါတနည်းပြမှာပါဟု
တ်ကဲ့ဆရာအဲ့ဒီနောက်ပိုင်းကြားလို့ရှင်အောင်ဆရာရင
်နောက်ပိုင်းကျွန်တော်တို့တခါနှစ်မိနစ်ပေါ့နော်နှစ်မိနစ်မှာဆိုလို့ကျွန်တော်ပါပြမယ်လေကားရှင်လေကားတက်တက်ပြီဒါပေမဲ့သူကလေကားတက်တော့လူကြီးတယ်လို့ဟိုခြေတလန်းတစ်ထစ်မတက်ဘူးပေါ့လေကားပေါ်မှာနှစ်ထစ်တစ်ထစ်ကိုအဲခြေတော်နှစ်ချောင်းတင်တော့ပေါ့ဒီမှာနောက်တစ်ချက်ကိုတဲ့အဲ့လိုနော်အဲ့ဒါကသူ feed pass step ပေါ့နော်အဲ့ဒါတက်တက်လာပြီအဲ့ဒါကဒီလှူရှာမှုနဲ့ပတ်သက်လို့ပေါ့အဲ့လိုတက်တက်လာရဲပါဆိုရလို့လိမ့်ကြမှာဆိုရပေါ့နော်အဲ့နောက်တော့ဒီသေးသေးလှူရှာမှုနေနဲ့ဆိုလို့ကျွန်တော်ပါလေဆိုတော့ကျွန်တော်တို့ကဟိုဆွဲပလေးပေးလိုက်ပြီးခဲတာနည်းနဲ့ကိုကဟိုမြင်းတောင်းလိုက်မြင်းပေါ့ဆွဲပြရင်ဆိုလိုက်ကူးတတ်တယ်အဲ့လိုမျိုးဒီအတူတော့မကူးတော့ပေါ့ဒါပဲဒီလိုလှူရှာမှုတိုင်းလုံးနေလိုက်ပေါ့တောင်းလိုက်မြင်းဆွဲတယ်ဆိုဆွဲတတ်တယ်ပေါ့သူကခဲတော့ဘောကနေအောက်ကိုဆွဲတာကိုလက်တက်လာနောက်ပြီးတော့ကြလို့ရှိရင်မလုပ်လို့ဆိုဒီစာအုပ်တွေပါလေဆိုလို့ရှိရင်မစာမျက်နှာတမိလာရင်လန်တက်လာပြီဆိုတော့နည်းလို့ဆိုရင်အဲစာမျက်နှာ you know ဟိုကလာဟိုမျက်နှာညိုင်းတယ်ပေါ့ပြည့်ချင်းလာမတဲ့ပေါ့ဗျာနောက်ခုနလိုစမ်းတတ်တဲ့တုံးလေးနဲ့ထိုင်တော့6 6 3လောက်ထိရှင်းတတ်တယ်ပေါ့နော်သူကအိမ်လို့တော့ပေါ့နော်တိုင်ငါးဆောင်လေး6 3လောက်ချင်းတပီးနော်နောက်တော့ဒီအချားအယုံနဲ့ပြောလို့ရှိရင်တော့သူကစာကြောင်းတစ်ကြောင်းပြတ်တတ်ပြီပေါ့တော့တမီးဟိုကိုသွားမယ်တမီးသွားနော်တမီးစားတကားပွင့်ပေါ့နော်ဒီလိုမျိုးစိတ်လုံးပြတ်တတ်တယ်ခုနကပဲဘလူးလဲလို့မြင်ပြောတတ်တယ်တချို့ကလည်းဘသူလဲဒါဒါပါတော့စန္ဒာလေးရပြန်မှလဲဆိုဒီမှာသူကမြင်ဘက်ကိုထိုးပြတယ်ပေါ့နော်ဒါသူသိတယ်နောက်တစ်ခါကျတော့ဒီသူမင်းနဲ့ပတ်သက်လို့ကြည့်မယ်ဆိုတော့သူကဒီပြင်းကြီးဝေစားတယ်ပဲချွတ်တက်တယ်ချွတ်တက်တယ်ဝတ်တာမဟုတ်တယ်ဒါမျိုးတွေကျွန်တော်လုတ်တက်တာရှိပါတယ်အဲဒါလေးကိုကျွန်တော်ကစမ်းကြည့်ရတာပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကျမရေခန္ဓာကိုအခုလိုကြာသပတေးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ကြပါတယ်ရှင်သောတာရှင်များရှင်ရွက်ကပွဲတွေနီလာတာနဲ့အမျှရွက်ကပွဲဆိုင်ရာသတင်းအချက်လက်တွေကို VOA သောတာရှင်တွေအနေနဲ့စိတ်ဝင်စားသိချင်နေကြမှာပါဒီတစ်ပတ်တိုက်ရိုက်လေးလိုက်မှာတော့ရွက်ကပွဲလီလာဆောင်ကြည့်ရေးဆိုင်ရာဆွေးနွေးကံကိုစီစဉ်ပေးမှာဖြစ်ပါတယ်အသေးစိတ်အချက်လက်ကိုပြောပြရင်ဖိတ်ခေါ်ပါရစေရှင်
ရရှိပါဗျာဒီမနက်ကမှနိုင်ငံရေးပြင်ပြောင်းလဲမှုတွေနောက်ပိုင်းအရတားတစ်ပိုင်းအစိုးရလက်ထက်မှာပထမဆုံးအကြိမ်ပြုလုပ်မဲ့ဒီ2015ခုနှစ်အထွေထွေရွေးကောက်ပွဲတွေကိုစောင့်ကြည့်ဖို့ပြည်တွင်းပြည်ပရွေးကောက်ပွဲလေးလာရေးအဖွဲ့တွေကိုခွင့်ပြုလိုက်ပါတယ်
ဒီဖော်ရီနီနဲ့ရွေးကောက်ပွဲကိုတကယ်ပဲလွတ်လပ်စွာနဲ့စောင့်ကြည့်အကဲဖြတ်နိုင်မလားသူတို့အတွက်ဘာတွေအခက်အခဲအတားဆီးတွေကြုံရနိုင်မလဲစရီကိုဒီလာမယ့်စနေညပိုင်းဒက်လီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမင်းမြန်လူတွေတော်ရှင်တွေအနေနဲ့ view မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာမိမိတို့မေးမြန်းလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822994ဖြစ်ပြီးတော့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးမေးမြန်းကြမယ်တော်ရှင်ကိုကျေးဇူးပါတယ
်ထားရလေလန်ဆွေးနွေးကအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုဆက်ပြီးမြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးသွားပါမယ်။ကိုကန်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တရုတ်ဆန့်ကျင်ရေးပြောဆိုမှုတွေရှိနေတာကြောင့်တိုင်းရင်းသားတရုတ်တွေအကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါတယ်ရှင်
။မြမနိုင်ငံကိုစစ်ဖက်ကအုပ်ချုပ်ခဲ့တဲ့ကာလတခြားနောက်နိုင်ငံအများစုကတန်ခတ်အရေးယူထားတာကြောင့်နိုင်ငံအနေနဲ့ပဲထိတွေ့ဆက်ဆံနိုင်ခဲ့ပြီးအထူးသဖြင့်တော့မြမအိနေချင်းတရုတ်နိုင်ငံပေါ်မှာအများအပြားမှီခိုခဲ့ရတာပါ။မြမနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေလှုပ်လာပြီးနောက်ပိုင်းမှာတော့အမေရိကန်ပါဝင်ကမ္ဘာနိုင်ငံအများအပြားကအကူအညီတွေပြန်ပေးလာကြပါတယ်မြန်မာနိုင်ငံကိုအစဉ်အဆက်အကူအညီပေးခဲ့တဲ့နိုင်ငံတွေထဲမှာဂျပန်နိုင်ငံဟာအဓိကနိုင်ငံတစ်ခုဖြစ်ပြီးအခုဆိုရင်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အမေရိကန်နဲ့ဂျပန်တို့ပူးပေါင်းပြီးအကူအညီပေးဖို့ဖြစ်နိုင်ခြင်းနည်းလမ်းတွေကိုတောင်းမှစူးစမ်းလေ့လာတာတွေရှိလာပါပြီဒီအခြေအနေကအစဉ်အဆက်အနီးကပ်ဆက်ဆံခဲ့တဲ့တရုတ်အတွက်စိုးရင်စရာဖြစ်လာမလားဆိုတဲ့မေးခွန်းပေါ်လာပါတယ်ဒါပေမဲ့လည်းဒီအပေါ်မှာတရုတ်နိုင်ငံအနေနဲ့မကြေမချမ်းဖြစ်လိမ့်မယ်လို့မထင်တဲ့အကြောင်းပြောသူကမြန်မာနိုင်ငံဗဟုဘန်ဒုတိယဥက္ကဋ္ဌနဲ့တီလဝါအထူးစည်းဝါးရေးဆောင်စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌဦးဆက်အောင်ပါ။ဟ
ုတ်ပါဘူးလို့ဆိုသူတို့အတွက်တောင်မှဟို a kind of burden ပေါ့နော်။ကျော်သွားသေးတယ်။ခုနပြောတဲ့ပုံစံမျိုးထက်စားလို့ရှိရင်ဒီနိုင်ငံတွေပို့ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်ခြင်းနဲ့စိတ်တွေပို့ပြီးတော့ဖြစ်လာပြီးတော့အရင်တော့အထက်ပို့ပြီးတော့ collaboration တွေပို့မြင့်လာတယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်။အရင်တစ်ခုနဲ့တစ်ခုတော့မတူဘူးပေါ့နော်။တချို့ကတော့လောလောဆယ်မှာ strategic competitions ဖြစ်လာတယ်လို့မြင်တယ်လို့တချို့က strategic cooperation ဖြစ်လာတယ်လို့လည်းမြင်တဲ့လူတွေလည်းရှိပါတယ်။ဒါပေမဲ့ strategic competition ကလည်းမဖြစ်သင့်ဘူးလို့ဆိုယူဆတဲ့အရာမဟုတ်ပါဘူး။ဘာလို့လဲဆို competition ဆိုတာတော့အမြဲတမ်းရှိတည်ပါတယ်။ဒါပေမဲ့ဒီ level of competition ကတော့ကျွန်တော်တို့ healthy level of competition ဖြစ်ဖို့ပဲများပါတယ်။အခုလောလောဆယ်မှာ competition ဖြစ်ခဲ့မယ်ဆိုရင်တောင်မှဒါ healthy level of competition ဖြစ်တဲ့အတွက်ဒါဟာ healthy level of strategic cooperation ကိုဦးတည်နေတယ်လို့ပဲကျွန်တော်အနေနဲ့မြင်ပါတယ
်။ဆာဆာကာဝါညီညာရေးဖောင်ဒေးရှင်းအမေရိကန်ကကြီးမှုပြီးအမေရိကန်ပြည်ထောင်စုနဲ့ဂျပန်မြမဖွံ့ဖြိုးတိုးတက်မှုတွေအကူအညီပေးခြင်းဆိုတဲ့ခေါင်းစဉ်နဲ့ဝါရှင်တန် DC မြို့တော် Cosmos Club မှာဗိုလ်ထူးလေးကကျင်းပတဲ့ဆွေးနွေးပွဲတစ်ခုအတွင်းဦးဆက်အောင်ကို VOA ကတည်တံ့တွေ့ဆုံမေးမြန်းခဲ့တာပါ။ပထဝီနိုင်ငံရဲ့အမြင်ရှုထောင့်ကနေကြည့်ရင်မြမလူထုနဲ့နှီးစပ်ဖို့တရုတ်နဲ့ဂျပန်အကြားအပြိုင်ဆိုင်လုပ်နေကြတယ်လို့ဆိုကောင်းဆိုနိုင်ပေမဲ့ချင်းကပ်ပုံတွေကအတော်လေးကွာခြားတဲ့အကြောင်းတရုတ်ဟာမြမအီနီချင်းနိုင်ငံကြီးဖြစ်ပြီးဂျပန်နဲ့ကြတော့အင်းကြီးချင်းမဟုတ်တယ်လို့တရုတ်အတွက်တော့မြန်မာဟာမဟာဗျူဟာရပို့ပြီးအရေးပါပါတယ်လို့သုံးသပ်သူကဂျပန်နိုင်ငံဖွံ့ဖြိုးဆဲနိုင်ငံများဆိုင်ရာအင်စတီကျူသုတေသနစီမံကိန်းဌာနကညွှန်ကြားရေးမှူးချုပ်တိုရှီရိုကူတိုပါမြန်မာနိုင်ငံကနေတရုတ်တို့ကသဘာဝတန့်ွင့်လို့စွန့်အင်ဝဲတာမျိုးတွေရှိပေမဲ့လည်းဂျပန်ကတော့အဲ့ဒီလိုမဟုတ်ပါဘူးလို့သူကပြောပါတယ
် On the contrary we invest we construct the factories and then we employ the Myanmar people and we work together and then we export
မတူတာကတော့ကျွန်တော်တို့ကရင်းနှီးမြှုပ်နှံမှုလုပ်ဆဲဥနေစောက်ပြီးမြန်မာလူထုကိုအလုပ်ပေးပြီးတော့အတူတကွလုပ်ကြပါတယ်ပြီးတော့အဲ့ဒီကုန်တွေကိုဂျပန်တို့အမေရိကန်တို့ကိုတင်ပို့ပါတယ်ဆိုတော့အကျိုးစီးပွားကအတော်လေးကွာပါတယ်တရုတ်ကလုပ်တာလည်းရှိတယ်ဆိုပေမဲ့အခုအချိန်မှာဂျပန်ရဲ့ချင်းကပ်မှုကမြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်ပို့ပြီးတော့ကြေကြေပြန့်ပြန့်လုပ်ပေးနိုင်မယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ကြားမှာတနည်းတလန်းအားဖြင့်ပြိုင်နေတယ်ဆိုပေမဲ့လည်းကျွန်တော်တို့ချင်းကပ်ပုံကအတော်ကွာပါတယ်
။ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံကြီးနှစ်ခုဖြစ်တဲ့အမေရိကန်နဲ့ဂျပန်တို့အနေနဲ့မြန်မာနိုင်ငံလိုဒီမိုကရေစီအပြောင်းလဲလုပ်နေတဲ့နိုင်ငံမျိုးတွေအောင်မြင်မှုရရေးအကူအညီပေးရမယ်တာဝန်ရှိတယ်လို့ယုံကြည်ပြီးဒါဟာနိုင်ငံတကာရဲ့အကျိုးစီးပွားလည်းဖြစ်ပါတယ်လို့ဆဆာကာဝါညဉ့်ဉျေးဖောင်ဒေးရှင်းအမေရိကန်ရဲ့ဥက္ကဋ္ဌနဲ့အမှုဆောင်ရာရှိချုပ်အငိမ့်စားရည်တဲ့ဗိုလ်ချုပ်ကြီးဒန်နစ်ဘလဲက VOA ကိုပြောပါတယ်မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအခြေအနေတွေနဲ့ပတ်သက်လို့တော့အကောင်းမြင်တဲ့အားမလို့အားမရဖြစ်မှုမျိုးခံစားရတယ်လို့ဆွန်နုဘမှာပါဝင်သူတူကပြောသွားတာကိုမစ္စတာဘလဲကကိုးကားပြီးပြောပါတယ
် Optimism in that the overall direction is correct but frustration in that there are individual setbacks
ဖွင့်တဲ့လမ်းကြောင်းတစ်ခုလုံးအပေါ်မှာအကောင်းမြင်တယ်လို့ပြောတာကမှန်ကန်တဲ့ပြောဆိုချက်ဖြစ်ပေမဲ့အဲ့မှာအားမလို့အားမရဖြစ်တာတွေပါပါတယ်နောက်ပြန်ဆုတ်တဲ့တရားဖြတ်တွေရှိပါတယ်။တွန်းနေတဲ့လမ်းကြောင်းကိုပြန်လှည့်ပြီးတော့နီလဟောင်းတွေကိုပြန်သုံးကျင်သူတွေလည်းမြန်မာပြည်မှာရှိနေပါတယ်။ ဒါပေမဲ့ကျွန်တော်စိတ်ထဲမှာတော့အကောင်းမြင်တဲ့အပိုင်းကအမလို့အများဖြစ်တဲ့အပိုင်းနဲ့ပုံများတယ်လို့ကျွန်တော်ထင်ပါတယ
်လက်ရှိအခြေအနေပေါ်မချင်မရဲဖြစ်နေသူတွေရှိတယ်လို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းဖြစ်ပျက်ခဲ့တာတွေတာဝန်ရှိသူတွေဘက်ကတုံ့ပြန်ပြောဆိုချက်တွေကြောင့်စိုးရိမ်နေသူတွေနဲ့ဝေဖန်ပြောဆိုတာတွေကရှိထားတာပါရှေ့ဆက်သွားဖို့နဲ့နောက်ကျောင်းပြန်မလဲဖို့ဆိုတာကိုအတော့ကိုစဉ်းစားပြီးဆုံးဖြတ်ခဲ့တာဖြစ်ပါတယ်လို့ပြောသူကသမရဦးသိန်းစင်ရဲ့စီးပွားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဒေါက်တာဇော်ဦးပါ
ဒီစီးပွားရေးနဲ့လူမှုရေးပြည့်ပြည့်ပြောင်းလဲမှုတွေမှာအဓိကတော့လောလောဆယ်မှာပြည်သူချမ်းသာသိတာမြင်တာရှိတဲ့ဒီစီးပွားရေးရလဒ်တွေပေါ့နော်ဒီရလဒ်တွေရလာအောင်လုပ်ဖို့ကအတော်ကြီးကိုကျွန်တော်တို့ကြိုးစားပြီးလုပ်နေရတဲ့အပိုင်းမှာအာသို့တော်လည်းပဲနောက်ကျောင်းပြန်လှည့်ဖို့ဆိုတဲ့အခွင့်အလမ်းတွေအားလုံးကိုတော့ဒီပြည့်ပြည့်ပြောင်းလဲမှုအားလုံးကဒါတွေအားလုံးကိုပိတ်လိုက်ပြီးလို့ပြောလို့ရပါတယ်ဆိုတာကဒီပြည်ပြည်မြောင်းလဲမှုတွေကြောင့်ပေါ့နော်တေချာသွားတာကကျွန်တော်တို့စီးပွားရေးနဲ့ကျွန်တော်တို့ရဲ့ဒီလူမှုရေးတွေပေါ့နော်အထူးသဖြင့်ကျန်းမာရေးတို့ပညာရေးတို့ဆိုရဲဟာနောက်ကျောင်းပြန်သွားဖို့အတော်ခက်သွားပါပြီ
ဘူဒူးနေကဆွန်းနူးဘွဲမှာအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာသံမကြီးဦးကျော်မျိုးထို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမကြီးဒရက်မစ်ချယ်တို့အပါအဝင်တရုတ်နဲ့ကိုရီးယားတန်ယုံတို့ကတာဝန်ရှိသူတွေအမေရိကန်ခြေဆိုင်အဖွဲ့အစည်းတည်တည်ကစိတ်ဝင်စားသူတွေစသည်အားဖြင့်လူ80လောက်တက်ရောက်ပါတယ်ခင်ဗျာ
ဥဟောင်းခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုကြေညာထားပြီးတော့မှအတန်ဖိုင်မှားယွင်းထုတ်လွှင့်ခဲ့တာကိုအနုအညွတ်တောင်းပန်အပ်ပါတယ်ရှင်။ဒီမြန်မာရေးသုံးသပ်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်လို့စောင့်မျှော်နားဆင်နိုင်ကြပါတယ်။အခုဆက်ပြီးတော့တိုင်းရင်သတင်းလွှာကန္တာကိုနားဆင်ရပါမယ်။နေဆက်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ပြပေးထားတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမိပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာနစ်မြုပ်သွားတဲ့တင်မောကရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုပြည်내အစိုးရကနေရပ်နားလိုက်ပြီးဖြစ်ပါတယ်။ DGBA တပ်ဖွဲ့ကဗိုလ်မှူးကြီးစောစန်းအောင်ကိုအဖွဲ့ဝင်အဖြစ်ကနေထုတ်ပယ်လိုက်တယ်ဆိုတာနဲ့ကချင်ပြည်နယ်အတွင်း KIO နဲ့မြန်မာစစ်တပ်တို့အကြားစစ်ရေးတင်းမာနေမှုအခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်။ကျွန်မကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရခိုင်ပြည်နယ်မှာနစ်မြုပ်သွားတဲ့အောင်တကုံအမှတ်3တင်ဘောကရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုပြည်내အစိုးရကရန်နာလိုက်ပြီးဖြစ်ပါတယ်။အာဏာပိုင်တွေကရှာဖွေရေးလုပ်ငန်းကိုရန်နာလိုက်ပေမဲ့ကြောက်ဖြူဒေသခံတွေနဲ့လူမှုကွန်ရက်ရဲ့အဖွဲ့အစည်းတွေကအခုအချိန်ထိနှီးမျိုးစုံနဲ့ရှာဖွေမှုတွေဆက်လုပ်နေတယ်လို့ကြောက်ဖြူဒေသခံတွေကပြောပါတယ်။အောင်တကုံအမှတ်3နစ်မြုပ်ရတာဟာတင်ဘောကြန့်ခိုင်မှုအားနည်းပြီးသတ်မှတ်တန်ချိန်ထက်ပိုတင်လာတဲ့အတွက်နစ်မြုပ်ရတာဖြစ်တယ်လို့စုံစမ်းရေးကော်မရှင်ဥက္ကဋ္ဌရခိုင်ပြည်နယ်ချင်းတိုင်းရင်းသားရေးရဝင်ကြီးဦးကိုကိုကပြည်내အစိုးရကိုအစီရင်ခံစာတင်သွင်းထားပါတယ်မတ်လ23ရက်နေ့ကတောင်ကုတ်ကနေစစ်တွေကိုမောင်းနှင်လာတဲ့အောင်တကွန်3တင်ဘောဟာမြေပုံမြို့နယ်နောင်တော်မြင့်အတွင်းမှာနစ်မြုပ်သွားတဲ့အတွက်အသက်ရှင်သူ163နဲ့သေဆုံးသူရုပ်အလောင်း50ကျော်ကိုရှာဖွေတွေ့ရှိခဲ့ပါတယ်
DKPA မှပုံမူကြီးစောဆန်းအောင်ကိုဖွဲ့ဝင်ဖြစ်ကနေချက်ချင်းပြန်လည်ထုတ်ပယ်ဖို့ DKPA စီဦးစီးချုပ်တာဝန်ကနေယာယီရက်နားလိုက်တဲ့ပို့ချုပ်ကြီးစောလေပွဲကနေမတ်လ21ရက်နေ့ကအမိန့်စာတဆောင်ထုတ်ပြန်လိုက်ပါတယ်ပို့ချုပ်ကြီးစောလေပွဲအနေနဲ့ပုံမူကြီးစောဆန်းအောင်ရဲ့လုပ်ရက်တွေကိုမသိရတာတွေရှိနေတဲ့အပေါ်မှာအဖွဲ့ဝင်ဖြစ်ကနေအခုလိုထုတ်ပယ်လိုက်တဲ့သဘောဖြစ်တယ်လို့ DKPA ကလိုထူဝါတက်မဟာထောက်လန်းရင်မူစော32ကပြောပါတယ်အခုလိုအမိန့်ထုတ်ပြန်ခြင်းနဲ့ပတ်သက်ပြီးအဖွဲ့ကထုတ်ပယ်မယ်ဆိုရင်လည်းပုဂ္ဂိုလ်တဦးတယောက်ရဲ့တဘောစံတာနဲ့မဟုတ်ပဲအများတဘောနဲ့ဖြစ်တင့်တယ်လို့ပုံမူကြီးစောဆန်းအောင်ကပြောပါတယ်ပုံမူကြီးစောဆန်းအောင်ကိုပြီးခဲ့တဲ့2014ခုနှစ်အောက်တိုဘာလတုန်းကတစ်ကြိမ်ထုတ်ပယ်ပြီးနောက်အခုလ9ရက်နေ့မှာ DKPA ကလို့ထူဝကုကေရင်မူစောကျော်တက်ကပြန်လည်ခန့်အပ်ခဲ့ပေမဲ့ပို့ချုပ်ကြီးစောလေပွဲကနေအခုလိုဒုတိယအကြိမ်အဖွဲ့ကနေထုတ်ပယ်လိုက်တာဖြစ်ပါတယ်
community radio နဲ့ community tv တွေဟာ ပြည်သူတွေရဲ့အတန်ကိုထုတ်ဖော်ပေးနိုင်မဲ့မီဒီယာဖြစ်တဲ့အတွက်အစိုးရအနေနဲ့ရုပ်သံဥပဒေ Broadcasting Law ကိုအမြန်ဆုံးအတည်ပြုပြဋ္ဌာန်းပေးဖို့အတွက်ဒီလ18ရက်နေ့ကနေ20ရက်နေ့အထိချင်းပြည်နယ်ဟာခါမြို့မှာပြုလုပ်တဲ့တတိယအကြိမ်တိုင်းရင်းသားမီဒီယာညီလာခံမှာတောင်းဆိုလိုက်ပါတယ်ပြည်ထောင်စုပြန်ကြားရေးဒုတိယဝန်ကြီးဦးပိုက်ထွေးကတော့ Community Radio နဲ့ပတ်သက်တဲ့ဥပဒေကြမ်းကိုလွှတ်တော်ကိုတင်သွင်းထားပြီးဖြစ်တယ်လို့ဆိုပါတယ်ဒါအပြင်သတင်းသမားတွေကိုသက်ဆိုင်ရာပြည်내အစိုးရကနေလုံခြုံမှုပေးဖို့နဲ့ခွဲခြားဆက်ဆံမှုမလုပ်ဖို့အပါအဝင်အချက်14ချက်ပါတဲ့ထုတ်ပြန်ချက်တစ်စောင်ကိုညီလာခံအပြီးမှာထုတ်ပြန်ခဲ့ပါတယ်တတိယအကြိမ်တိုင်းရင်းမီဒီယာညီလာခံကို Burma News International BNI ကနေဦးစီးကျင်းပခဲ့ပြီးလာမယ့်နှစ်ထုတ်ထအကြိမ်ကိုတော့ရခိုင်ပြည်နယ်မှာပြုလုပ်သွားဖို့ဆုံးဖြတ်ခဲ့ပါတယ်
ရှမ်းပြည်မြောက်ပိုင်းမှုဆယ်မြို့မှာရှိတဲ့ဘဏ်တွေကို KIA အဖွဲ့ကနေတွေ့ဆုံဆွေးနွေးချင်တဲ့အတွက်မြင်လာ30ရက်နေ့မတိုင်ခင်မှာဆက်သွယ်ကြဖို့အကြောင်းကြားစာတွေပေးပို့ခဲ့တယ်ဆိုပြီးမတ်လ23ရက်နေ့မှာပြန်ကြားရေးဝန်ကြီးဌာနကနေတင်ထုတ်ပြန်ခဲ့ပါတယ် KIA အနေနဲ့ကတော့စစ်ပွဲတွေဖြစ်ပွားနေတဲ့ကာလနိုင်ငံရေးမတည်ငြိမ်တဲ့ကာလဖြစ်နေတဲ့အတွက် KIA ကိုတုံးချပြီးအတူအယောင်လှုပ်တာမျိုးတွေဖြစ်နိုင်တယ်လို့တက်ဆိုင်ရာပန်လုပ်ငန်းရှင်တွေအနေနဲ့သက်ဆိုင်ရာအာဏာပိုင်တွေနဲ့တိုင်ပင်ပြီးလုံခြုံရေးကအစပြင်ဆင်တင့်တယ်လို့ KIO နိပညာအထောက်အကူပြုအဖွဲ့ကဦးတောင်ခါကပြောပါတယ်မြစ်ကြီးနားမြို့ဖာကံမြို့လိုဒေသတွေမှာလည်း KIA တဆိတ်ကင်ပြီးအကြံဖန်လုပ်နေတာမျိုးတွေရှိခဲ့တဲ့အတွက် KIO အနေနဲ့တော့ဒီကိစ္စကိုတေချာပြန်ပြီးစစ်ဆေးသွားမယ်လို့ဦးတောင်ခါကပြောပါတယ်
ရှမ်းပြည်နယ်အရှိပိုင်းမန်းရောင်မြို့နယ်ဒေသအတွင်းတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA အဖွဲ့ကနေစက်ဝန်းအင်အားခဲတတုတူဖော်ရေးကုမ္ပဏီကလုံသား9ဦးကိုဖမ်းဆီးပြီးစက်ရင်ရန်တရားတွေကိုမီးရှို့ခဲ့တဲ့ဆိုတော့နိုင်ငံတော်အစိုးရရဲ့မီဒီယာတွေကနေဆွဆွဲချက်ဟာမှန်ကန်မှုမရှိတယ်လို့အခြေမြစ်မရှိတဲ့ဆွဆွဲချက်နဲ့မီဒီယာကနေတိုက်ခိုက်နေတာမသင့်တော်ဘူးလို့လည်း RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့ပြောရေးဆိုခွင့်ရှိသူပုံမှုဆိုင်ဆိုင်မင်းကပြောပါတယ်ပြီးခဲ့တဲ့မတ်လ14ရက်နေ့တုန်းကအစိုးရပိုင်းမြမရုပ်မြင်သံကြားကနေ RCSS SSA တပ်ဖွဲ့ကတတုစမ်းသက်တူဖော်နေတဲ့ကုမ္ပဏီပိုင်ရင်များနဲ့ပစ္စည်းတွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ထုတ်လွှင့်ခဲ့တာပါ2014ခုနှစ်ဒီဇင်ဘာလတုန်းကလည်းလင်းခေမြို့နယ်ကတစ်တောဝန်ထမ်းတွေအသက်ခံရမှုနဲ့ပတ်သက်ပြီးအစိုးရကနေတောင်ပိုင်းရှမ်းပြည်တပ်မတော်လက်ထက်လို့လဲဆွဆွဲမှုတွေရှိခဲ့ပါတယ်
အခုဆက်ပြီးတော့သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။အစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေငြိမ်းချမ်းရေးအပြစ်ခတ်ရစဲရေးကိစ္စတွေဆွေးနွေးနေချိန်မှာပဲကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြမအစိုးရစစ်တပ်တို့ကြားကချင်ပြည်နယ်ဗမော်ခရိုင်ဘက်မှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပါတယ်။အခုဖြစ်ပွားနေတဲ့တိုက်ပွဲတွေမှာမြမစစ်တပ်ဘက်ကလေကြောင်းအသုံးပြုပြီးတော့တိုက်ခိုက်နေတယ်လို့လည်း KIO ဘက်ကပြောပါတယ်။ဒီအခြေအနေတွေကိုတော့အမီကနေစူးစီးထားပြီးဆိုင်းမန်းကနေခုလိုတင်ဆက်ထားပါရရှင်
။ခုလ21ရက်နေ့ကနေစပြီး24ရက်နေ့ထိအစိုးရစစ်တပ်ဘက်ကနေလေရင်တွေအသုံးပြုပြီးကချင်ပြည်နယ်ပမော်ခရိုင်မန်စင်မြို့နယ်တွင်းမှာရှိတဲ့ KIA တပ်မဟာ3လက်အောက်ခံတပ်ရင်းတွေကိုလာရောက်တိုက်ခိုက်တာဖြစ်တယ်လို့ KIO ပြောခွင့်ရဦးလန်နန်ကပြောပါတယ်။
ပမော်မာစီတမတော်လေတာတိုင်ရင်တင်နေနေထဲမှာဖြစ်တာပါ KIA တမတော်တိုင်ရင်တင်မထက်ကြီးရွာမှာရှိတဲ့ခန်းတွေကိုတမရှိရှိရနေပြီးစကြောင်းတွေကဝင်လာပြီးတော့သစ်စစ်နေတာပါလက်နဲ့ကြီးကြီးတုံပြူလာတယ်လေရင်နဲ့လာပြီးတော့ပြစ်ခတ်တယ်ပုံကြီးတာမျိုးလုပ်တယ်ငွေလယ်မှာတိုးတာရေးပောင်းဝင်ချင်မှာတို့ jet fighter နဲ့စင်းနဲ့လာပြီးတော့ပြစ်ခတ်တယ်ပုံကြီးတာမျိုးလုပ်တယ်
အခုဖြစ်တဲ့တိုက်ပွဲဟာတရုတ်ပြည်ကိုတွားနေတဲ့တစ်မောင်ခိုရှင်းနေရဲ့အကြောင်းပြပြီးမြန်မာစစ်တပ်က KIA ကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဦးလန်နန်ကဆက်ပြောပါတယ်
ခုဖြစ်ပေါ်တဲ့နေရာနဲ့ဒီတစ်မောင်ခိုဝင်တဲ့လမ်းကြောင်းရတယ်ခြားစီပါဒါရောအလံဝေးပါတဲ့တစ်ကြောင်းကြီးတွားလာတဲ့လမ်းကြောင်းလည်းမဟုတ်ဘူးအဲသူတို့ကတော့ဒီသူတို့တစ်မောင်ခိုကိုလိုက်ဖမ်းနေစုတဲ့ခေါင်းစဉ်နဲ့တို့တပ်ဆန်းနေဝင်ရှင်းနေတဲ့ပေါ်ပါ
အခုလိုတိုက်ပွဲပြင်းထန်လာနေတဲ့အခြေအနေကိုအပြည့်ရဲ့ရေးဆွေးနွေးနေတဲ့နှစ်ဖက်ကောင်းဆောင်တွေကိုတင်ပြထားပေမဲ့တိုက်ပွဲရက်တန်တာမရှိသေးဘူးလို့ဦးလန်နန်ကဆက်ပြောပါတယ
်ဒီ21ရက်နေ့မှာစပြီးတော့တိုက်ပွဲတွေဖြစ်ပေါ်လာတာပါဒါကြောင့်မို့ဒီကိစ္စလည်းတို့ဒီဆွေးနွေးပွဲမှာတယောက်နေတယ်တို့ရဲ့ KO အဖွဲ့ကတို့အကြောင်းကြားပါတယ်အဲသူတို့ဘက်ကလည်းဒီဖြစ်စဉ်တွေကိုပြောပြတဲ့အခါမှာဒုတိယဗိုလ်ချုပ်ကြီးမြင့်စိုးကနေပြီးတော့ဒီမပြစ်ဖို့ရခိုင်ပါမယ်ဆိုတဲ့ဒီပုံမြန်ချက်တော့တို့ရပါတယ်ဒါပေမဲ့အခုဆက်ပြီးတော့ပြစ်နေတုံးပါ
မတ်လ19ရက်နေ့ကနေ22ရက်နေ့အထိကျင်းပခဲ့တဲ့ရန်ကုန်မြို့မြမငင်းချမ်းရေးစင်တာက UPWC နဲ့ NCCT ကောင်းဆောင်တွေရဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးဆွေးနွေးပွဲမှာ အစိုးရနဲ့တိုင်းရင်းသားလေးနဲ့ကင်တပ်ဖွဲ့တွေအကြားတပ်ပိုင်းဆိုင်ရာကိစ္စတွေအပြင်ပြည်ပခါလျှော့ချရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြပြီးမြန်မာတမန်တော်နဲ့ KIO ခေါ်ကချင်လူလာရေးအဖွဲ့တန်းခေါ်ပလောင်တပ်ဖွဲ့ကိုကောင်တပ်ဖွဲ့တို့နဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေစေအခြေအနေမှာရှိနေပါတယ်
ဆက်ပြီးတော့ကချင်ပြည်နယ်ဖက်ကန့်မြို့နယ်ကလူစုတစုကနေအကြမ်းဖက်တိုက်ခိုက်တဲ့လို့ရကြောင့်ထိခိုက်ဒဏ်ရာရရှိခဲ့တဲ့မူရင်စေဝါတိုက်ဖက်ရေးအဖွဲ့ဝင်တွေဟာစေယုံကနေစင်းနိုင်ပြီလို့ KBC အသင်းတော်ကတာဝန်ရှိသူတွေကပြောပါတယ်။ဒီအကြမ်းဖက်တဲ့လို့ရပေါ်သက်ဆိုင်ရာအာဏာပိုင်တွေကကင်တွယ်အရေးယူသွားမယ်ဆိုပေမဲ့လောလောဆယ်စောင့်ကြည့်နေတဲ့အနေအထားမှာပဲရှိနေတယ်လို့လည်းဆိုပါတယ်။ကချင်ပြည်နယ်မူရင်စေဝါတိုက်ဖြတ်ရေးအဖွဲ့ဝင်တွေအကြမ်းဖက်တိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးနိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်
။အကြမ်းဖက်တိုက်ခိုက်ခံရတဲ့သူတွေနဲ့ကတန်ရာပြင်းထန်စွာရရှိပြီးမြစ်ကြီးနားစေယုံမှာစေဝါကူတတ်မှုခံရကနေအခုဆိုရင်စေယုံကဆင်းလာပြီလို့ KBC အသင်းတော်မူရင်တိုက်ဖြတ်ရေးတနိုင်းဟူကောင်းဒေတာဥက္ကဋ္ဌဆရာနော်တော်ကအခုလိုပြောပါတယ်။
တို့ပြောင်းလို့တော့မအိမ်ပြန်သွားကြတယ်။ဒီရဲ့တိုးတင်းမှုပဲတော့တော့တင်းလာနဲ့ဆင်းလာတော့
KBC ကကချင်နှစ်ချင်းအတင်းတော်ကနေဦးစီးပြီးတော့ဒေသခံတွေကနေပူးပေါင်းလှုပ်ဆောင်နေတဲ့မူရင်စေဝါတိုက်ဖြတ်ရေးဖွဲ့ကိုမတ်လ15ရက်နေ့ကဖားကမြို့နယ်နတ်မော်ရွာနီးမူရင်စေဝါရောင်းဝယ်ဖောက်ကားသူအင်အားစုကနေအကြမ်းဖက်တိုက်ခိုက်ခဲ့လို့ဖွဲ့ဝင်15ဦးနဲ့က10ဦးကျော်တန်ရန်ရရှိခဲ့ပါတယ်။ဒီဖြစ်စဉ်ကတော့ဖားကဒေသခံကချင်စာပေနဲ့ယဉ်ကျေးမှုကော်မတီဝင်ဦးလမောင်လတောင်ကနေခုလိုပြောပါတယ်။
ရောက်နေဒီကွာတော့နတ်မော်မှာပေါ့အဲ့ကျအဲ့နတ်မော်သွားလိုက်တဲ့ခါမှာကိုရောက်လဲရောက်ရောအဲ့ဒီကမှာရှိတဲ့ဂျွာသားလိုပေါ့ဗျာအဲ့လာတွေအလုံးဝိုင်းပြီးတော့ဘေးတက်ပြက်ကြီးလာတဲ့သူတို့ကြားနဲ့လိုက်တဲ့အဲ့ခါကျတော့ဒီမရောက်တော့နည်းနည်းလေးပိုးသွားတော့ပေါ့တန်တဲ့လူကျတော့အလောက်ကြီးဟို
အခင်းဖြစ်ပွားပြီးနောက်မှာဖာကဒေတာခန်အာနာပိုင်တွေကနေဒီအကြမ်းဖက်လုပ်ရက်ကိုကင်တွယ်ဖြေရှင်းပေးမယ်လို့ပြောဆိုပေးမယ်လေလောလောဆယ်ဆယ်မှာတော့စောက်ကြည့်နေတဲ့အနေအထားမှာဖြစ်နေတယ်လို့လဲကက်တလက်တင်းတော်မူရီတိုက်ဖြက်ကြီးတနိုင်ဟူကောင်းဒေတာဥက္ကဋ္ဌဆရာနော်တော်ကပြောပါတယ်အခုလူမူရီစေဝါတိုက်ဖြက်ကြီးဖွဲ့ဝင်တွေအကြမ်းဖက်တိုက်ခိုက်ခံရပြီမဲ့လေအသင်းတော်အနေနဲ့မူရီစေဝါတိုက်ဖြက်ကြီးလုပ်ငန်းကိုတော့ပုံမှန်လှုပ်ဆောင်သွားရမယ်လို့လဲဆရာနော်တော်ကပြောပါတယ်ကချင်ပြည်နယ်အတွင်းမှာဘိန်းဆိုင်ပြိုသုံးဆွဲရောင်းဝယ်မှုအခြေအနေဟာကြီးထွားနေတာကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းက KBC ကချင်နှစ်ချင်းအသင်းတော်ကနေဦးစီးပြီးတော့မြစ်ကြီးနားဝိုင်းမော်မိုးကောင်ဖားကန့်နဲ့တနိုင်းဟူကောင်ဒေတာခန့်တွေပူပေါင်းအင်အားနဲ့တနိုင်းဟူကောင်ဒေတာအတွင်းဘိန်းဆိုင်ခင်းဧကပေါင်း 3,000 ကျော်ကိုဖျက်ဆီးနိုင်ခဲ့ပါတယ်
ဆက်ပြီးတော့တရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ရခိုင်ပြည်နယ်မှာနှိမ့်မြုပ်သွားတဲ့အောင်တကွန်အမှတ်3သင်္ဘောကရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုပြည်နယ်အစိုးရကရပ်နားလိုက်ပြီးလူမှုကူညီရေးအဖွဲ့အစည်းတွေကနေဆက်လက်လှုပ်ဆောင်နေပါတယ် DKBA တပ်ဖွဲ့ကပုံမူကြီးစောဆန်းအောင်ကိုအဖွဲ့ဝင်အဖြစ်ကနေချက်ချင်းပြန်လဲထုတ်ပယ်ဖို့ DKBA စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစောလာပွဲကနေအမိန့်ထုတ်ပြန်ခဲ့ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။တောက်ကြနေညာပိုင်းအစီအစဉ်တွေအဆုံးမသတ်ခင်မှာတော့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါဦးမယ်ရှင်။
ဒီနေ့ငါက F Town နံပါတ်မှာဂျမန်ဝင်းစ်လေကြောင်းလိုင်းကခီးတဲ့တင်လေရင်ပြတ်ကျခဲ့တာဟာတွက်ဘက်လေယာဉ်မှုကတမင်သက်သက်လုခဲ့တာကြောင့်လို့ပြင်သစ်ဆိုးရရှင်းနေတူကပြောလိုက်ပါတယ်အသက်28နှစ်အရွယ်တွက်ဘက်လေယာဉ်မှု Andres Lupis ဆာလေယာဉ်မှုစခန်းနဲ့ပြန်ဝင်နေအောင်တကားကိုပိတ်ထားပြီးလေယာဉ်ကိုတယောက်တည်းမောင်းခဲ့တဲ့အကြောင်းအဆိုးရရှင်းနေ Bryce Robin ကပြောဆိုခဲ့တာပါအကြမ်းဖက်မှုလို့ယူဆနိုင်တဲ့လက္ခဏာမတွေ့ရပေမဲ့တွက်ဘက်လေယာဉ်မှုနဲ့ပတ်သက်တဲ့အချက်အလက်တွေကိုစုံစမ်းပြီးအတိအကျပြောနိုင်လိမ့်မယ်လို့ပြောဆိုခဲ့တာပါနိုင်ငံတကာကအသိမပြုလက်ခံထားတဲ့ယင်မင်သမရအပ်တရာဘူးအမန်ဆွာဟာဒီကိုပင်လယ်ဝက်ဒေသအာရဗ်မဟာမိတ်တွေနဲ့ဒေသရင်းနိုင်ငံတွေဝိုင်းဝန်းကူညီနေတဲ့စစ်စင်ရေးအတွင်းဒီနေ့မှာတော့ဆော်ဒီအာရေဗျနိုင်ငံကဦးဆောင်ပြီးတဘုံတွေရဲ့စစ်ပတ်စံရပြည်မှတ်တွေကိုလေကြောင်းကတက်ခတ်ခဲ့ပါတယ်။ဆန္ဒမျိုးတော်မှရှိတဲ့အဓိကလေယာဉ်ကွင်းအနီးတွဲကပြည်မှတ်တွေကိုတက်ခတ်ခဲ့ရမှာတော့အနီးနားအင်တချို့လည်းပျက်စီးခဲ့ပါတယ်။ယူရိုနိုင်ငံကမဟာဗျူဟာချတဲ့တိခရမျိုးကအာဆစ်သွေးကြွားပြီးပေါ်အမေရိကန်ကဦးဆောင်ပြီးလေကြောင်းကထိုးစစ်ဆင်ခဲ့ပြီးနိုင်ပိုင်းအကြာမှာပဲဒီကနေ့မှာတော့ယူရိုတပ်ဖွဲ့တွေမြို့ရဲကိုပြန်သိမ်းတဲ့မှုထိုးစစ်ဆင်နေကြပါတယ်။ဤရအနာရှင်အောင်ဆန္ဒဟူစင်ရဲ့ဇာတိမျိုးဖြစ်တဲ့တိခရမျိုးအချက်ချာနေရာတွေထိရောက်နိုင်မှုကြိုးစားနေကြတဲ့ဤရထူးထပ်တွေပါဝင်ဤရတပ်ဖွဲ့တွေနဲ့စစ်သွေးကြွတွေကြမှာလဲတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတယ်လို့ဒေသခံတွေနဲ့နှီးဆက်တဲ့သတင်းရက်ွက်တွေကပြောဆိုနေကြပါတယ်
နိုင်ငံတကာသတင်းကျဉ်ချုပ်ကိုကိုအောင်လွင်ဦးကြေညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nit Evanot ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOA မြန်မာပိုင်းအစည်းအဝေး Internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.